Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ် March 24ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညစီစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မူကကျွန်မစုမမ
မင်္ဂလာပါရှင်ပြန်ပောင်းကနေကင်းဝေးကြပါစေ။ကျွန်မခင်ပြထွေးပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့ကနေဒါလွှတ်တော်မှလည်းမိန့်ခွန်းပြောဖို့ရှိပါတယ်။ရန်ကုန်အင်းစိန်အချင်းထောင်အနောက်ဘက်ကိမ်းမာတော့ဒီကနေ့အသေးစားပေါက်ကွဲမှုတစ်ခုဖြစ်ပါတယ်။နောက်မြန်မာနိုင်ငံမှာ2022-23သက္ကတိုလ်ဝန်ထမ်းဖြစ်ဆိုတဲ့သူဟာပြီးခဲ့တဲ့နှစ်ကတည်းကထက်ဝက်လောက်ကိုရော့ကျသွားတယ်လို့သိရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့ညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းမြောင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်ခဲ့တဲ့အတွက်ကာကွယ်ရေးတပ်ဖွဲ့ဝင်တချို့အသက်ဆုံးခဲ့ရတယ်လို့စစ်ကောင်စီစစ်ကြောင်းတလျှောက်မှာရှိတဲ့ကျေးရွာကပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေကြရပါတယ်
။ဒီကားလာတွေပြည်သူတွေအကုန်လုံးပြေးရတာကြာဟုတ်။တော်တော်များတော့ဗျာသူလဲမရွာစစ်ရွာလုံးကတော့တိမ်းပြေးရှောင်ပြေးနေရတာကြာ။၃000ကျော်လောက်ရှိနေကြ။ကြားမှာတွေ့တဲ့ပြည်သူတွေလည်းဒီလိုပဲဖမ်းလိုက်လာကြတယ်ကြာ။
မြောင်ဘက်ကအခြေအနေနဲ့အတူစကိုင်းတိုင်းကံဘလူဘက်မှာလည်းစစ်ကောင်စီတပ်နဲ့ပြူစောထီတွေကရွာတွေကိုလိုက်ပြီးတော့မီးရှို့နေပါတယ်။ကရင်နီဘော်လခဲဘက်မှာတော့စစ်တပ်ကလေကြောင်းကနေတိုက်ခိုက်နေပါတယ်။ကရင် KNU ထိန်းချုပ်နယ်မြေမှာလည်းအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်ပြည်သူတွေကိုစစ်တပ်ကလိုက်ပြီးတော့ဖမ်းဆီးနေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမတင်ဆက်ပေးပါမယ်ရှင်။
ကနေဒါနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဒီကနေ့နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲတွေကျင်းပဖို့ရှိနေပြီးတော့ကနေဒါလွှတ်တော်မှလည်းမိန့်ခွန်းပြောကြားဖို့ရှိပါတယ်။အော်တဝါမြို့ကကနေဒါဝန်ကြီးချုပ်ရုံမှာဒီကနေ့မနက်ပိုင်းခေါင်းဆောင်တို့ဦးတွေ့ဆုံပြည်တာနဲ့ကနေဒါအစိုးရဝန်ကြီးတွေပါပါဝင်တဲ့ထိပ်သီးဆွေးနွေးပွဲတွေကိုဆက်တိုက်ကျင်းပသွားမှာပါ။နှစ်နိုင်ငံမဟာမိတ်ပူးပေါင်းဆောင်ရွက်မှုတွင်းမြေဖို့ရွှေ့ပြောင်းဝင်ရောက်သူတွေအရေးနောက်ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေအပြင်ယူကရိန်းစစ်ပွဲနဲ့ရုရှားနဲ့တရုတ်နိုင်ငံတွေကိုပူးပေါင်းတုံ့ပြန်ရေးကိစ္စတွေအဓိကဆွေးနွေးကြလိမ့်မယ်လို့နှစ်ဖက်အစိုးရအရာရှိတွေကပြောဆိုထားပါတယ်။နှစ်နိုင်ငံလုံးအတွက်အရေးပါတဲ့မြောက်အမေရိကလေကြောင်းရန်ကာကွယ်ရေးကွပ်ကဲမှုအဆင့်မြင့်ရေးကိစ္စအမြန်ဆုံးအကောင့်ထည့်ဖော်ဖို့နဲ့ရွှေ့ပြောင်းခြေချနေထိုင်သူတွေနဲ့ပတ်သက်လို့လည်းစီမင်းစည်းကမ်းအစ်တွေပါတဲ့သဘောတူညီချက်တွေကိုရယူဖို့အဓိကရည်မှန်းထားတဲ့အကြောင်းအမည်မဖော်လို့တဲ့နှစ်ဖက်အစိုးရအရာရှိတွေကပြောပါတယ်။ဒီနှစ်နိုင်ငံသဘောတူညီချက်တွေကိုတော့ဒီကနေ့မှတရားဝင်ထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်။ဒီကနေ့ခေါင်းဆောင်နှုတ်ဦးတွေ့ဆုံပြီးကြာပါလီမန်မှာသမ္မတဘိုင်ဒန်စကားပြောဆိုပြီးတာနဲ့ခေါင်းဆောင်နှုတ်ဦးပူတဲ့သတင်းစာရှင်းလင်းပွဲကျင်းပကြအောင်ပါပါ။သမ္မတဘိုင်ဒန်ဟာအမေရိကန်သမ္မတတာဝန်ယူပြီးတဲ့နောက်မှာအင်းနီးချင်းကနေဒါနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တာဖြစ်ပါတယ်ရှင်။
စီးရီးယားမှာဂျာတာရီနေကအဝေးထိန်ဒရုန်းနဲ့တိုက်ခိုက်မှုအတွင်းမှာအမေရိကန်တယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရခဲ့ပြီးတဲ့နောက်မှာတော့စီးရီးယားနိုင်ငံအရှေ့ပိုင်းကပြစ်မှတ်တွေကိုအတိအကျ၄ချောင်းနဲ့တစ်ကြိမ်မကပြစ်မှတ်ထားပြီးတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောကြားလိုက်ပါတယ်စီးရီးယားအရှေ့မြောက်ပိုင်းကပူပေါင်းတက်တဲ့အခြေစိုက်ထားတဲ့စစ်စခန်းတစ်ခုပေါ်ကိုဒရုန်းယာဉ်နဲ့တစ်ဖက်သက်တိုက်ခိုက်မှုအတွင်းမှာ contract နဲ့အလုပ်လုပ်နေတဲ့အမေရိကန်တယောက်သေဆုံးခဲ့ရပြီးတော့အဲ့ဒီဒရုန်းကအီရန်ကဖြစ်တယ်လို့ထောက်လှမ်းရေးအတိုင်းအဝန်ကသုံးသပ်ကြောင်းပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။ဂျာတာပရီနေကတိုက်ခိုက်ခံရမှုအတွင်းမှာတော့အမေရိကန်တပ်ဖွဲ့ဝင်9ဦးနဲ့နောက်ထပ် contract နဲ့အလုပ်လုပ်နေသူ2ဦးဒဏ်ရာရခဲ့ကြပါတယ်ဒီတိုက်ခိုက်မှုကိုလက်တုပ်ပြန်တဲ့အနေနဲ့အီရန်တော်လှန်ရေးအထူးတပ်တွေအသုံးပြုနေတဲ့စီးရီးယားနိုင်ငံတဲကနေရာတွေအပေါ်ညီမျှတဲ့ပမာဏနဲ့တိုက်ခိုက်နေပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ပြည်သူတွေကိုဘယ်လိုနှီးမျိုးနဲ့မဆိုကာကွယ်မယ်ဆိုတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြက်ပြက်သားသားပြောကြားထားပြီးဖြစ်တဲ့အပြင်ဘယ်အဖွဲ့ကမှသူတို့လုံရက်ကနေကင်းလွတ်ခွင့်ပေးမှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကပြောပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းကွန်စတန်တီနီဖ်ကာမြို့မှာလူသားချင်းစာနာမှုကူညီပေးနေတဲ့စင်တာတစ်ခုကိုရုရှားတပ်ဖွဲ့တွေကဒီကနေ့မှာရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်လူ3ယောက်သေဆုံးပြီး2ဦးဒဏ်ရာရတယ်လို့ယူကရိန်းအရေးပေါ်ကူညီကယ်ဆယ်ရေးဌာနကပြောပါရယ်။တထက်တိုက်အဆောက်အဦရော့ကက်ထိမှန်ခဲ့ပြီးတော့စစ်ပီးဒုက္ခသည်တွေခိုးလုံနေတဲ့အဲ့ဒီနေရာမှာအနီးအနားမြို့တွေကနေအိုရင်ဆွန်ခွာထွက်ပြေးလာကြတဲ့ IDB အမျိုးသမီး3ဦးသေဆုံးသွားတယ်လို့အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့ကပြောပါရယ်။အခုလိုတိုက်ခိုက်ခံရတဲ့ ကွန်စတန်တီနီဖကာမြို့ဟာယူကရိန်းစစ်ပွဲကာလတလျှောက်အသေးအပြောက်များဆုံးနဲ့အချိန်ကြာဆုံးတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်နေတဲ့ယူကရိန်းစစ်မှုမြို့ဘတ်မုတ်ရဲ့အနောက်ဘက်15မိုင်လောက်အကွာမှာရှိတာပါပြီးခဲ့တဲ့24နာရီအတွင်းမှာရုရှားရဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းတောင်ပိုင်းခါဆန်မြို့မှာလည်းအရက်သားတဦးသေဆုံးခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်ဒီတော့အတွင်းမှာပဲဗြိတိန်ကယူကရိန်းကိုတင်ကားဖြတ်ချီတွေကူညီထောက်ပံ့မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရုရှားကပြစ်တင်ဝေဖန်ပါတယ်ရေဒီယိုတက်တီကြွတက်ပါယူရေနီယံတွေပါတဲ့ဒီလိုလက်နက်ကြီးကြီးစံတွေကိုသုံးမယ်ဆိုရင်ဒါဟာယူကရိန်းတပ်ဖွဲ့တွေကိုရောအရက်သားပြည်သူတွေနဲ့နိုင်ငံတွင်းကစိုက်ပျိုးရေးလုပ်ငန်းတွေကိုအတွက်ပါထိခိုက်စေလိမ့်မယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ကြပါနေတိုးမာမိတ်အဖွဲ့ဝင်တွေဟာယူကရိန်းကိုနျူကလ িয়ার လက်နက်အစိတ်ပိုင်းတွေပါတဲ့လက်နက်တွေပို့ပေးနေတယ်ဆိုတာကိုပြသတာဖြစ်တယ်ဆိုပြီးတော့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်ဗြိတိန်ကတော့ဒါဟာစစ်ပွဲတွေမှာတုံးလေတုံးထားရှိတဲ့လက်နက်တွေဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ရှင်
ပြင်သစ်နိုင်ငံမှာတော့အစိုးရကပင်စင်ယူနိုင်တဲ့အသက်ကို2နှစ်တက်တန်းတိုးလိုက်လို့ဆန္ဒပြမှုတွေဆက်ရှိနေတာကြောင့်ဗြိတိန်ဘရင်ပြင်သစ်ကိုတွားမဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရပါတယ်။ပြည်သူအများကကန့်ကွက်နေတဲ့ကြားကပဲပင်စင်ယူနိုင်တဲ့အသက်ကို62နှစ်ကနေ64နှစ်အထိတိုးဖို့ပြင်သစ်လွှတ်တော်မှာမဲမခွဲပဲနဲ့ဖွဲ့စည်းပုံလုပ်ပိုင်ခွင့်နဲ့အစိုးရကအတည်ပြုလိုက်ပြီးတဲ့နောက်မှာတော့နိုင်ငံတဝန်းဆန္ဒပြမှုတွေကကြဲကြဲပြန့်ပြန့်ပြန်ပြီးတော့ဖြစ်နေပါတယ်။လာမယ့်တနင်္ဂနွေနေ့မတ်လ26ရက်နေ့ကနေဗုဒ္ဓဖူးနေ့မတ်လ29ရက်နေ့အထိဗြိတိန်နိုင်ငံရဲ့တတိယမြောက်ချားစ်ဘုရင်ပြင်သစ်ကိုလာရောက်ဖို့အစီအစဉ်ရှိပေမဲ့အခုလိုမျိုးပြင်သစ်မှာဖြစ်နေတဲ့အခြေအနေတွေကြောင့်သမ္မတမက်ခရွန်ရဲ့တောင်းဆိုမှုအရာခီးစဉ်ကိုရွှေ့ဆိုင်းလိုက်တယ်လို့ပြင်သစ်သမ္မတအင်ဒိုအလီဇေနန်တော်ကဒီကနေ့တောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။ချားစ်ဘရင်နဲ့ပြင်သစ်သမ္မတမက်ခရွန်တို့ဒီကနေ့မနက်ပိုင်းမှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပြီးတဲ့နောက်မှာတော့ခီးစဉ်ရွှေ့ဆိုင်းရေးကိုပြင်သစ်ရောဗြိတိန်ကပါသဘောတူခဲ့တယ်လို့အလီဇေနန်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တတိယမြောက်ချားစ်ဘရင်နန်းတက်လာခဲ့ပြီးတဲ့နောက်မှာပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်တဲ့ပြင်သစ်နဲ့ဂျာမနီကိုတွားဖို့စီစဉ်ထားတာဖြစ်ပါတယ်။ဂျာမနီကိုတော့အစီအစဉ်တိုင်းတွားရောက်မှာဖြစ်ပါတယ်။ဗြိတိန်ဘရင်ပြင်သစ်နိုင်ငံကိုလာလည်နိုင်ရေးကိုလည်းအမြန်ဆုံးပြန်ပြီးတော့ကြိုးစားမယ်လို့ပြင်သစ်သမ္မတယုံကပြောပါတယ်။ကြာသပတေးနေ့ကပြင်သစ်နိုင်ငံတဝန်ဆန္ဒပြမှုတွေအတွင်းမှာတော့ဆန္ဒပြသူတွေနဲ့ရဲတွေကြားပါရီမျိုးတော်အပါအဝင်ထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ဆန္ဒပြသူ450ကျော်ကိုလည်းရဲကဖမ်းဆီးထားပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်တန်ရဲ့တောက်ကြနေညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ရန်ကုန်အင်းစိန်အချင်းထောင်အနောက်ဘက်ဂိတ်မှာဒီကနေ့နေ့လယ်ပိုင်းကပောက်ကွဲမှုဖြစ်ခဲ့တယ်လို့မျက်မြင်တွေ့သူတချို့ကပြောပါရယ်နေ့လယ်7နာရီကျော်လောက်မှာပောက်ကွဲခဲ့တာဖြစ်ပြီးအသေးစားပောက်ကွဲမှုဖြစ်တယ်လို့သိရပါရယ်ပောက်ကွဲမှုဖြစ်ဖြစ်ချင်းမှာထောင်လုံးကျွေးဘက်ကပြစ်ခတ်တာတချို့ရှိပေမဲ့ထိခိုက်ဒဏ်ရာရတာတော့မရှိတဲ့အကြောင်းအင်းစိန်တရားရုံးနဲ့အမှုဆက်သူတူကပြောပါရယ်အနောက်ဘ
က်ဂိတ်မှာအလုံးရောင်းမှာသွားမှမရှိသေးပါဘူး။ဘုံတစ်ခုတော့ပေါက်ခွဲတာ။ဆိုတော့အပြန်အလှန်ပြစ်ခတ်တာတော့မရှိတော့ဘူး။ကိုယ်ကတော့ဒီလိုဖွဲ့ရနေပြီ။ဘုံကပြစ်ခတ်တာနဲ့တုံးပြစ်တော့ပါပဲ။အမှန်ကိုကြတဲ့အလဲမရှိဘူး။ကျေးစီမင်းနဲ့ဆောင်းမရှိတော့
ဘယ်လိုကနေဘဲကဘယ်လိုစပောက်ခွဲပြီးတော့ဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုမသိရသေးပဲလက်တလုံးမှာတော့ထောင်တွင်းလုံခြုံရေးကိုတင်းကျပ်ထားတယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလတုန်းကလည်းအင်းစိန်အချင်းထောင်ထောင်ဝင်စာလက်ခံဌာနမှာပုံပေါက်ကွဲခဲ့ပြီးအပြန်အလှန်ပြစ်ခတ်မှုတွေကြောင့်အချင်းဦးစီးဝန်ထမ်းတွေနဲ့အရက်သားအပါအဝင်လူ၈ဦးထက်မနည်းသေဆုံးခဲ့ရပြီး73ဦးထက်မနည်းဒဏ်ရာရခဲ့ပါတယ်။မြို့မနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြို့ကြီးတွေမှာပါအခုလိုပေါက်ကွဲမှုတွေနဲ့ပြစ်ခတ်မှုတွေမကြာခဏတွေ့လာရပြီးအထူးသဖြင့်ကတော့စစ်ကောင်စီနဲ့ဆက်ဆက်တဲ့အဆောက်အဦတွေမှာတွေ့ရလေရှိပါတယ်ရှင်။
မြန်မာနိုင်ငံမှာတော့2022ခုနှစ်2023ခုနှစ်ပညာသင်နှစ်အတွက်တက္ကသိုလ်ဝင်ခွင့်စာမဝဲဖြေဆိုသူအရေအတွက်ဟာပြီးခဲ့တဲ့စာသင်နှစ်နဲ့နှိုင်းယှဉ်နေဆိုရင်ထပ်ဝက်လောက်ကျဆင်းသွားပါတယ်မြန်မာပညာရေးဌာနကနေထုတ်ပြန်တဲ့စာရင်းအရကတော့ဒီနှစ်တက္ကသိုလ်ဝန်ထမ်းစာမွေးဖြေဆိုတဲ့ကျောင်းသူကျောင်းသား36,000ကျော်ရှိပါတယ်။ဒီမတိုင်ခင်တုန်းက2021-22ခုနှစ်ပညာသင်နှစ်တုန်းကတော့30,000နီးပါးရှိခဲ့ပါတယ်။ COVID-19 ကပ်ရောဂါဘေးနဲ့2021ခုနှစ်စစ်တပ်အာဏာသိမ်းမှုမတိုင်ခင်တုန်းကတော့တက္ကသိုလ်ဝန်ထမ်းဖြေဆိုသူဥယေက9,000ကျော်အထိရှိပါတယ်။ဒါကြောင့် COVID ကပ်ဘေးမတိုင်ခင်ကာလနဲ့နှိုင်းယှဉ်မယ်ဆိုရင်တော့ ဒီနှစ်တက္ကသိုလ်ဝန်ထမ်းဖြည့်ဆို့သူက80ရာခိုင်နှုန်းနှိပါကျဆင်းသွားတာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ပညာရေးမှာအဟန့်အတားတွေဖြစ်ခဲ့ရတယ်လို့2021ခုနှစ်စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းမှာလည်းအခြေအနေကပိုးပြီးတော့မှဆိုးသွားခဲ့တယ်လို့လေလာသူတွေကသုံးသပ်ပါတယ်။စစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့ CDN လှုပ်ရှားမှုမှာပါဝင်ပြီးတော့အစိုးရအကြောင်းတွေကိုသဘိမ့်မောက်တာနောက်ပြီးတော့အကြမ်းဖက်မှုတွေနဲ့လုံခြုံရေးအရာစိုးရိမ်တာတွေအပြင်လူမှုစည်းဝါးအကျပ်တဲတွေပိုးပြီးတော့မှဆိုးဝါးလာတာကြောင့်တက္ကသိုလ်ဝင်ခွင့်ဖြေဆိုသူအရေးအတွက်ကအခုလိုမျိုးတိတိသားသားကြာဆင်းသွားရတာလို့ကျောင်းသားမိဘတွေနဲ့ပညာရေးဆိုင်ရာဆောင်ရွက်နေကြသူတွေကပြောပါတယ်။အထက်တန်းနောက်ဆုံးနှစ်တက္ကသိုလ်ဝင်ခွင့်စာမွေးတွေကိုတော့ဒီလ10ရက်နေ့ကနေ18ရက်နေ့အထိကျင်းပခဲ့ပါတယ်ရှင်
။ရေဒီယိုတတိကျဆူနာမီလိုင်းကြီးတွေဖန်တီးပြီးရန်သူရဲ့စစ်သင်္ဘောတွေနဲ့စိတ်ကန်းတွေကိုပါတိုက်ခိုက်နိုင်တဲ့ရေအောက်နျူကလ িয়ার တိုက်ခိုက်ရေးဒရုန်းစစ်တမ်းမှုတစ်ခုလုပ်ခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းကဒီကနေ့ပြောပါတယ်။ရုရှားလို့Poseidon Super Torpedo လက်နက်နဲ့အစိတ်ပိုင်းတချို့နဲ့တူပုံရပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဦးဆောင်တဲ့၃ရက်ကြာစီးရီးလေ့ကျင့်မှုအတွင်းမှာအရင်ကအမျိုးမည်မသိရတဲ့ Hee လို့ခေါ်တဲ့ drone ကိုဆန့်သက်ခဲ့တာဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆိုရပိုင်း KCNA သတင်းကဖော်ပြပါဗျ။ Radar မှာမပေါ်တဲ့ဒီလက်နက်ဟာရေအပောက်ကွဲမှုကြီးတွေနဲ့ Radio တတိကျ Tsunami လှိုင်းကြီးတွေဖန်တီးပြီးရန်သူရဲ့ရေတက်အဖွဲ့တွေတိုက်ခိုက်ရေးစိတ်ကမ်းတွေကိုတိုက်ခိုက်ဖျက်ဆီးနိုင်တယ်လို့ KCNA သတင်းကပြောပါတယ်။မြောက်ကိုရီးယား Rewon ခရိုင်ကံရိုးတန်းမှာအင်္ဂါနေ့တုန်းကဆက်တက်ပစ်လုခဲ့တဲ့ဒီ drone လက်နက်ဟာ Hwanwon Bay မှာရန်သူစိတ်ကမ်းပုံစံဖန်တီးထားတဲ့ပစ်မှတ်ကိုရောက်ပြီးတော့မပေါက်ကွဲခင်ရေမြစ်နယ်ပြင်မှာအင်္ဂလိပ်ကနန်း၈ပုံစံဘဲဥပုံရေဝိုင်းကြီးနှစ်ခု59နာရီကျော်ကြာရှိနေခဲ့တယ်လို့သတင်းမှာဖော်ပြပါဗျာ။ဒီ drone လက်နက်ကိုကံရိုးတန်းတွေစိတ်ကမ်းတွေကနေရောတင်းမောမြစ်နယ်ပြင်ပေါ်ကနေပါပစ်ခတ်နိုင်တယ်လို့လည်းပြောပါဗျာ။မြောက်ကိုရီးယားဟာ2019ခုနှစ်ကစလို့လက်နက်အသစ်အစမ်းတွေကိုမကြာခဏထုတ်ပေါ်ပြသလိမ့်ရှိပြီးအတော်များများကနျူကလ িয়ার လက်နက်တွေလို့လည်းပြောဆိုထားပါဗျ။ဒါပေမဲ့လည်းမစ်ဆိုင်းဒုံးတွေမှာတည်ဆောင်နိုင်လောက်တဲ့သေးငယ်တဲ့နျူကလ িয়ার ထိပ်ဖူးလက်နက်ဖန်တီးနိုင်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီးရေးလေ့ကျင့်နေတာတွေကိုကြုံပြန်တဲ့အနေနဲ့အခုလိုဆန့်သက်မှုလုပ်တာလို့လည်းမြောက်ကိုရီးယားကပြောဆိုပြီးတော့မစ်ဆိုင်းဒုံးဆက်သက်မှုတွေတိတိတတ်တတ်တွန်းပြလှုပ်ဆောင်လာတာလည်းဖြစ်ပါရဲ့ရှင်။
အိန္ဒိယနိုင်ငံမှာတော့တိုက်ခံကောင်းဆောင်ယခုဂန်နီကိုအတရေဖြတ်မှုနဲ့တရားရုံးတစ်ခုကနေထောင်ဒဏ်နှစ်ချလိုက်တဲ့အတွက်လွှတ်တော်အမတ်တာဝန်ယူဖို့မသင့်တော်ဘူးလို့လွှတ်တော်ကဆုံးဖြတ်ဖယ်ရှားလိုက်ပါတယ်။2019ခုနှစ်မဲဆွယ်ပွဲတစ်ခုတွင်မှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့နာမည်စင်တူမိုဒီဆိုတဲ့နာမည်ပါတဲ့သူတိုင်းဘာကြောင့်တခိုးတွေဖြစ်ရသလဲဆိုတဲ့ပြောကြားခဲ့မှုအတွက်အသေးဖြတ်မှုနဲ့ကြာသာရေးနေကထောင်ချခံရတာဖြစ်ပါတယ်။ထောင်ဒဏ်ပြစ်ဒဏ်ချခံပြီးရတဲ့နောက်တနေ့ဒီကနေ့မှာပဲအောက်လွှတ်တော်အမတ်ဖြစ်ကနေသူ့ကိုဖယ်ရှားလိုက်တယ်လို့အောက်လွှတ်တော်ကအသိပေးခဲ့တာဖြစ်ပါတယ်။ရဟူးဂန်နီဟာကရလာပြည်နယ်ကနေမဲဆန္ဒနယ်တစ်ခုရဲ့ကွန်ကရစ်ပါတီအောက်လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။သူ့ထောင်ဒဏ်နှစ်ချခံထားရပေမဲ့အယူခံဝင်နိုင်တဲ့ရက်30အတွင်းမှာတော့အာမခံနဲ့လွှတ်ပေးထားတဲ့အတွက်သူ့အနေနဲ့ထောင်ထဲကိုမသွားရပါဘူး။2024ခုနှစ်ရွေးကောက်ပွဲကြာရင်တတိယကြိမ်ရွေးကောက်ပွဲဝင်မဲ့ဝင်ကြီးချုပ်မိုဒီအတွက်ရဟူးခန်ဒီဟာအဓိကပြိုင်ပွဲလို့မြင်ကြပါတယ်။သူဟာအိန္ဒိယနိုင်ငံရဲ့ပထမဦးဆုံးဝင်ကြီးချုပ်ဂျဝါဟာလာနေရူးရဲ့မြစ်ဖြစ်ပြီးတော့ဝင်ကြီးချုပ်ဟောင်းရာဂျစ်ဂန်ဒီရဲ့သားဖြစ်ပါတယ်ရှင်။ကြောင်ညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးတော့သခိုင်းတိုင်းမြောင်မြို့နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။သခိုင်းတိုင်းမြောင်မြို့နယ်မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့တာမှာတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်9ယောက်သေဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ကြောင်းတွားရတလျှောက်မှာဖမ်းဆီးခံထားရသူတွေလည်းရှိပါတယ်။လက်တလုံးမှာတော့စစ်တပ်ကလက်ရမကြေးရွာမှာတက်ဆွဲထားတဲ့အတွက်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။စကိုင်းတိုင်းမြောင်မြို့နယ်တွေကအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုအောင်ပြောပြပေးပါမယ်ရှင်
။မြောင်မြို့နယ်ဇေယျကုန်းကြေးရွာမှာတက်ဆွဲခဲ့တဲ့စစ်တပ်ဟာမတ်လ24ရက်ဒီကနေ့မနက်ပိုင်းကလက်ရမကြေးရွာကိုထွက်ခွာလာချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပြီး2ဦးဒဏ်ရာရခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြောင် revolution army ကတာဝန်ရှိသူတဦးကအခုလိုပြောပါရယ
်မြောင်မြို့ရဲ့နောက်ဖက်လက်ရမကြီးရွာရဲ့အဲနောက်ဖက်နဲ့အောင်းထန်းတာနောက်ဖက်တို့လေကျွန်တော်တို့လက်နက်ချင်းနဲ့ပြစ်မယ်ဆိုပြီးတော့ကားမောင်းပါလေကားကမြစ်ပါဘူးနော်ဒဲမြစ်ပါအဲလူရင်းရလည်းမမြဘူးလက်နက်ရလည်းမမြတဲ့အတွက်ကြောင့်ဟိုနောက်ပြန်ထုတ်တဲ့အချိန်မှာပြောပိတ်ပြီဆိုတော့ကျွန်တော်ကကားခွဲတဲ့အချိန်ရှိတဲ့အချိန်မှာအဲသူတို့ကတစ်ခါတည်းပြစ်ခတ်လာတယ်ကျွန်တော်ရဲကောင်နောက်ပြန်ထုတ်တယ်ဟောပေါ့ရဲကောင်လေးဦးကျွန်တော်တို့ရင်းနေရလေးကောင်လေးဦးရဲကျွန်တော်မြောင်မြို့နယ်အဲ့တော့တော်တော်တော်တောင်းပါပြောရကြပါရ 那要的人家第二个那边去那边人家听讲说第二个叫我们去
你看那你们看到这条啊过来人家的这条是人家的这条啊
စစ်တပ်စစ်ကြောင်းဟာသကိုင်းမြင်းမူရေစကြိုမြောင်းနယ်တွေကိုလှည့်ပတ်သွားလာပြီးနယ်မြေရှင်းလင်းနေတာပါသကိုင်းမြို့တာတိုင်ကျေးရွာမှာဆိုရင်လဲစစ်တပ်ဝင်ရောက်ခဲ့ပြီးနောက်ရွာသား18ယောက်တပ်ဖြတ်ခံထားရတာတွေ့ရတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်မတ်လ21ရက်ကနေ23ရက်အတွင်းမှာလဲမြောင်းမြို့နယ်တွေကဇေယကုန်းကျေးရွာအပါဝင်စစ်တပ်စစ်ကြောင်းဖြတ်သွားတဲ့နေရာတွေဘက်မှာတိုက်ပွဲတွေရှိခဲ့ပါတယ်လောလောဆယ်မှာတော့စစ်တပ်ဟာလက်ရမကျေးရွာထဲမှာပဲတက်ဆွဲနေပါတယ်ဒါကြောင့်အဲ့ဒီဒေသတစ်ဝိုက်ကဒေသခံတွေဟာဘေးလွတ်ရာပုန်းခိုနေကြရပါတယ်ဇေယကုန်းကနေလက်ရမကိုစစ်တပ်စစ်ကြောင်းသွားရလမ်းတစ်လျှောက်မှာအရက်သားတချို့ဖမ်းဆီးခံရတာတွေရှိတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်ဒေသမှရွာတဲ့ဝင်လာတာကတော့9နာရီကျော်10နာရီလောက်ရှိမှာဗျရွာသားတွေပြည်သူတွေအကုန်လုံးပြည်ရတာဗျဟုတ်တော့လည်းတော့ဗျဟိုနေရမရွာတရွာကတော့တရွာလုံးကတော့စစ်ဘေးကြောင့်ကြီးနေရတာဗျဟို3000ကျော်လောက်ရှိမှာဗျညမှာတွေ့ရပြည်သူတွေလည်းဒီလိုပဲဖမ်းလိုက်လာကြတယ်ဗျဟုတ်ကျွန်တော်တို့ဒီရကုန်းနဲ့လေရမနယ်ကားမှာရှိရတော့တဲ့ကပြည်သူတွေကပါလာတာဗျဟုတ်ဒီလိုနဲ့ဒီဖမ်းပြီးတဲ့မှာပါလာတာဟုတ်ကျွန်တော်တို့ကြားသိရတဲ့လောက်ကတော့10ယောက်ကျော်လောက်ကတော့ရှိမှာ
လက်ရှိအချိန်ထိဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတာမရှိသေးဘူးလို့လဲဒေသခံတွေကပြောပါတယ်ရေဦးမြို့နယ်ထဲမှာဆိုရင်လဲပြူစောတိရွာလို့သိကြတဲ့အောင်သာယာချေးရွာကိုဒေသခံပူးပေါင်းကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဗေရာကြီးကာကွယ်ရေးတပ်ဖွဲ့ဘက်ကပြောထားပါတယ်လက်နက်ကင်ခုခံမှုတွေအကောင်းနဲ့သခိုင်းတိုင်းတွေကမြို့နယ်အချို့မှာစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးတဲ့နောက်ပိုင်းစစ်ရေးလှုပ်ရှားမှုပိုများလာနေတယ်လို့အရက်သားတွေတပ်ဖြတ်ခံရမှုပိုများလာနေတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေလည်းနေ့စဉ်လို့ရှိနေတာပါခင်ဗျာ
ဒါကတော့သခိုင်းတိုင်းမြောင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ပြည်သူတွေအသက်လှူပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတဲ့အခြေအနေကိုကိုအောင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းကမ်းဘလူဘက်မှာစစ်ကောင်စီတပ်နဲ့ပြူစောတိတွေကရွာတွေကိုလိုက်ပြီးတော့မီးရှို့နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။သခိုင်းတိုင်းကမ်းဘလူခရိုင်ထန်းကုန်းတိုက်နယ်တွေကညောင်စင်ကြီးကျေးရွာကိုစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့ဝင်အင်အား150လောက်ဟာမတ်လ23ရက်နေ့မနေ့ညနေပိုင်းတုန်းကဝင်ရောက်ပြီးတော့မီးရှို့ခဲ့ပါတယ်။စိတ်ကြမ်းပါရေးမကောင်းတဲ့ဒေသခံပြည်သူတဦးကိုလည်းပြစ်တက်ပြီးတော့မီးရှို့ခဲ့ပုံရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်တွေကပြောပါတယ်စစ်တပ်စစ်ကြောင်းဆင်းလာတာကြောင့်အနည်းဆုံးကျေးရွာ900ကဒေသခံ1000ဝန်းကျင်လောက်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမြတ်မုံကတင်ပြပေးထားပါတယ
်ကမ်းပလူခရိုင်ထန်းကုန်းတိုက်နယ်ကပြူစောထီတွေနေကြတဲ့ရွာလို့သိထားကြတဲ့ညောင်စင်လေးကျေးရွာမှာအခြေချတက်ဆွဲနေတဲ့စစ်ကောင်စီနဲ့ပြူစောတိပူပေါင်းအဖွဲ့အင်အား150ဝန်းကျင်လောက်ဟာမတ်လ23ရက်မနေ့ညနေ4နာရီခွဲလောက်တုန်းကကဲ့ရက်မှာရှိတဲ့ညောင်စင်ကြီးကျေးရွာတွေကိုဝင်ရောက်ပြီးတော့နေအိမ်30လောက်ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ရွာတွေကစိတ်ကြမ်းမာရင်မကောင်းသူဒေသခံတယောက်ကိုလည်းဖြစ်ခတ်တပ်ဖြတ်ပြီးတော့မီးရှို့ထားခဲ့ပုံရတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်ညောင်စင်ကြီးရွာနဲ့ညောင်စင်လေးရွာဆိုတာကကျွန်တော်တို့ကတမိုင်တော့ပဲဝေးတယ်ခံကုန်းတိုက်နေတယ်မဟုတ်ဘောနော်ညောင်စင်လေးရွာကပြည်ရွာပြည်ရွာမှာရှိနေတဲ့အပြည်ရေခွေးတွေကအဲညောင်စင်ကြီးရွာတွေဝင်နေပြီးတော့အဲနဲကျွန်တော်တို့ရာကျင်တဲ့ပစ္စည်းတွေကားနဲ့တိုက်တယ်ပြီးတော့ရွာမီးရှို့ထားတယ်ဘောနော်မင်းကြီးကမင်းကြီးကနေကဟာကျွန်တော်ရည်ကြီးကညအတန်းကတော့30ရှိတယ်ပြောတာအဲ့မှာရွာထဲမှာရှိတဲ့ရည်တယောက်ကိုပြတ်တက်ထားခဲ့ပြီးတော့အဲဒီဟာမှာ
ဖုန်ကြီးเจ้าမှာသွားသိမ်းထားကြတဲ့ပြည်သူတွေရဲ့ရိတ်ခါတွေအပါအဝင်စပားတင်းယာနဲ့ချီကိုလည်းမီးချို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ညောင်စင်ကြီးကျေးရွာဟာဒီနှစ်ဖေဖော်ဝါရီလအစပိုင်းတုန်းကလည်းတကြိမ်မီးချို့ခံခဲ့ရဘူးပါတယ်။အခုလက်ရှိညောင်စင်ကြီးကျေးရွာနဲ့အနီးတစ်ဝိုက်ထန်းကုန်းတိုက်နယ်အတွင်းကကျေးရွာ9ရွာလောက်ကဒေသခံတွေတော်ရဲကိုထွက်ပြေးတိမ်းရှောင်နေကြရတာဒီနှစ်နဲ့ဆိုရင်နှစ်ရက်ရှိပြီလို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကအခုလိုပြောပြပါတယ်။
ရှောင်းနေကြတာပလန်ညာတရခေါအိုင်ညောင်စင်ကြီးမကိုနောက်ပြီးကြတော့ကျွန်တော်တို့ဘိုရဲကိုစုဖို့ကိုဒိုကိုတကြီးကအေးလေအားလုံးကိုရတော့ရှောင်းနေရတာဘောနော်တရွာလုံးကျစ်တဲ့ရှောင်းရတာဘောနော်ဟွာဆိုရင်ရွာတွေကတော့ရွာကြီးကြီးများတယ်တရခေါတို့အင်းကြီး900လောက်ရှိမှတင်တယ်
ရ ညောင်စင်လေးကျေးရွာနဲ့အနီးတစ်ဝိုက်ရွာတွေဖြစ်တဲ့ထန်းကုန်းရော့လေလှစတဲ့ရွာတွေဟာစစ်တပ်ကိုထောက်ခံတဲ့ပြူစောတိရွာတွေဖြစ်တယ်လို့အဲ့ဒီဘက်ကဒေသခံတွေကပြောကြပါဗျ။အဲ့ဒီရွာတွေမှာလည်းစစ်တပ်တွေတက်ဆွဲထားပြီးတော့အင်အားတွေဖြစ်တင်းစစ်ကြောင်းတွေခွဲပြီးစစ်ရေးလှုပ်ရှားမှုတွေလုပ်နေတာကြောင့်အနီးဝန်းကျင်ကဒေသခံတွေစိုးရိမ်နေကြပါဗျ။ဘေးလွတ်ရာထွက်ပြေးနေကြသူတွေအနေနဲ့လည်းပက်လေရွာတွေမှာစစ်တပ်ကစခန်းတွေချထားတာကြောင့်သူတို့ရွာတွေကိုပြန်မဝင်ရဲကြသေးပါဘူး။
ညောင်စင်လေးဘက်မှာလည်းအင်အားတွေရှိသလိုထန်းကုန်းရောလေလာနော်အဲဒီဘက်ကဟာရောအင်အားတွေရှိနေတဲ့အတွက်အရှင်းပြောဒီနေရာကကျွန်တော်တို့ဟိုကပြည်ကွင်းနဲ့ဒီပြည်သူကွင်းနဲ့ချုပ်ဆက်လို့ဖြစ်နေတာပေါ့နော်ဒါတော့တို့ဒီတို့ပြည်ကွင်းမှာအင်အား400လောက်တော့ရောက်နေပြီဒါတော့အခုအင်အား200လောက်နဲ့ထန်းကုန်းအရှိပဲရောလေလာကနေလည်းကျွန်တော်တို့ဒီတောင်းထွက်လာပြီအခုစုဖို့ကုန်ဝင်နေပြီကျွန်တော်ချင်းနဲ့ဒီထန်းကုန်းတိုက်နယ်ကိုတို့နေမဲ့ခဏပဲအင်အားတွေကတော့တော်တော်များနေပြီအဲ့ဘက်ခန်းကုန်းကျွန်တော်တို့ဒီရောလဲလာတာပြည်ရောဒီဘက်နဲ့တပင်းတမောင်းချင်းအနောက်ဟိုညောင်စင်လေးနော်ပင်ကုန်းကြီးနော်ဒါဒီမှာဆိုရင်အင်အားအစီအစီပတ်ချလိုက်ပေါင်းလိုက်ရင်အင်အား300-400တော့ရှိမယ်ခဏပဲနော်ကျွန်တော်တို့ရတဲ့တရင်းလေးနဲ့ပေါ့နော်သူတို့ကတော့ဟိုရွှေ့ပြီးရွှေ့တော့ရွှေ့တော့ပေါ့အခုထွက်လာတဲ့အချိန်ကတော့အင်အား200လောက်ရှိမှာ
စစ်တပ်ရဲ့နည်းမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဆေးဘေးဒုက္ခတွေအရေအတွက်ကတနေ့ထက်တနေ့ပိုပြီးတော့တိုးလာနေပါတယ်ပြည်သူကာကွယ်ရေးတပ် PDF တွေဟာချေးရွာတွေမှာအခြေဆိုင်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်တပ်ကဆွဆွဲထားတယ်လို့ချေးရွာတွေကိုဝင်ရောက်ရှာဖွေဖျက်ဆီးမိရှုမှုတွေလုပ်နေတာဖြစ်ပါတယ်စကိုင်းတိုင်းအတွင်းမှာအာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့ရှိနေပြီးတော့အဲ့ဒီကျေးရွာတွေကိုတော့စစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိနေပါတယ်ရှင်
။ဒါကတော့စကိုင်းတိုင်းကမ်းဘလူးဘက်ကအခြေအနေကိုမဆုမြတ်မောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တိုင်းရင်းဒေသတွေကစစ်ရေးအခြေအနေကိုတင်ပြပေးဖို့ရှိပါတယ်
။VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ရဲ့တောက်ကြညာချန် radio ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကြားပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။မြန်မာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်သွာလာမှုတွေကိုပိတ်ဆို့နေတဲ့ကြားပြည်နယ်ဒေသအခေါ်ကရင်နီပြည်တဲ့ကဘောလခဲမြို့မှာတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား3ဦးအသက်ဆုံးခဲ့ရပါတယ်။ကရင်နီပြည်နယ်တဲ့ကတိုက်ပွဲတွေဟာအရက်သားတွေတိမ်းရှောင်နေတဲ့နေရာတွေနဲ့အနီးကပ်ဆုံးမှာဖြစ်ပွားနေတာကြောင့်ပြည်သူတွေထိခိုက်သေးဆုံးမှုကတဖြည်းဖြည်းနဲ့ပိုပြီးတော့များလာနေပါတယ်။ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးပါမယ်ရှင်။
ဘောလခဲမြို့နယ်ရေနီပေါင်းနယ်မိုင်းထန်းကျေးရွာတဝိုက်ကိုမနေ့ကြာသပတေးနေ့ညနေပိုင်းမှာမြန်မာစစ်တပ်ကလေရင်နဲ့ဘုံလာကျဲတာကြောင့်လုပ်ငန်းဝင်ဝင်နေတဲ့အရဲသားတွေတိုက်ဆုံးခဲ့တဲ့အကြောင်းဘောလခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံက VOA ကိုပြောပါရယ်။တန်လွင်မြင့်အရှိတ်ကန်တော်ရင်းတနေရာမှာတစ်ထုတ်လုပ်ရေးလုပ်ငန်းလုပ်ကင်နေကြတဲ့ဒေသခံတွေဖြစ်တယ်လို့သူကပြောပါရယ
်။ဟုတ်ကဲ့နောက်ဆုံးချက်နေရာတော့ကျွန်တော်ထပ်တိလာတဲ့ update ချင်းရတော့တိုက်ဆုံးတာတော့၃ယောက်လား။ပြီးရင်၅ဦးထဏ်ရပါရယ်။ကျွန်တော်တို့ကလည်းဖြစ်ပြသားနဲ့ဒီရတပ်ပြည်ရဲနေရာတွေကလည်းအရင်ကြီးကျက်နေတာဖြစ်တဲ့တော့ဒီလိုကတော့လူထုပြစ်ဆင်မှုများကရတပ်ပြည်ကိုချိခတ်လို့ဖြစ်နိုင်တယ်ဗျ
။စစ်ကောင်စီဒုတိယခေါင်းဆောင်ဗိုလ်ချုပ်မှူးကြီးစိုးဝင်းဟာအခုမတ်လ16ရက်နေ့ကလွိုက်ကော်မြို့ကိုတွားရောက်ခဲ့ပြီးဘာသာရေးအသင်းအဖွဲ့တချို့နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီနေ့ကစပြီးရင်းနှီးပေါက်ကျေးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ဘော်လခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေစတင်ခဲ့ပါတယ်။ဒါကြောင့်လဲဘော်လခဲဖားဆောင်ဘောလခဲရွာသစ်လမ်းနှစ်ခုကိုဒေသခံတွေဖြတ်တန်းမသွားအောင်ဗုဒ္ဓဘူးနေကစပြီးပိတ်လိုက်ရတဲ့အကြောင်းဘောလခဲပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ပိတ်တာကတော့ဒီပြည်သူတွေကိုဒုက္ခမရောက်အောင်ပိတ်တာပါခင်ဗျာ။တက်ကပိတ်ရတော့ပြည်သူဒုက္ခရောက်ပိတ်ရတဲ့ပုံမျိုးတော့ဖြစ်နိုင်ကြ။ဒီစီရေးတိမနဲ့ချင်းမှာတုံ့ပြုလို့ရှိရင်ဖြစ်သွားနိုင်တယ်တက်နိုင်ဖြစ်လာနိုင်လို့ကြ။အားကြောင့်မို့ကျွန်တော်အမိနဲ့ပြည်သူတွေဒုက္ခမရောက်အောင်ပိတ်ဆို့ရတဲ့ပုံမှန်လို့ရှိတယ်ကြ။
မြန်မာစစ်တပ်ဟာအဆုံးရှုံးများတဲ့မြေပြင်တိုက်ခိုက်မှုတွေမလုပ်နိုင်တော့ဘဲ အဝေးကနေပဲလက်နက်ကြီးတွေနဲ့လှမ်းပစ်တာလေကြောင်းတိုက်ခိုက်တာတွေလှုပ်လာတာကြောင့်အရသာထိခိုက်မှုတွေလည်းပိုပြီးများလာနေပါတယ်စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်နဲ့မလန်းမကန်းမှာရှိတဲ့ကင်းရီဒေသတွေကဗော်သခဲမြို့ဟာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနအလဲပိုင်းတိုင်းစစ်ဌာနချုပ်အမှတ်3စစ်ဒေသရှိတဲ့နေရာလည်းဖြစ်ပါတယ်မကြသေးခင်ကအဲ့ဒီဒေသမှာဗော်လခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ရှစ်ကြိမ်မြောက်တင်နန်းစင်ပွဲတစ်ခုကိုလည်းပြုလုပ်ခဲ့ပါတယ်ခင်ဗျာ
ဒါကတော့ကယားပြည်နယ်ကရင်ပြည်တဲ့ကဗော်လခဲမြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာပြည်သူတွေအသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်KNU နယ်မြေထဲမှာစစ်တပ်ကနေကလေးငယ်တွေပါဝင်ရွာသားတွေကိုလိုက်ပြီးတော့ဖမ်းဆီးနေတဲ့သတင်းကိုတင်ပြပေးကြပါရစေ KNU တပ်မဟာ3ထိန်းချုပ်ထားရထားတဲ့ညောင်လေးပင်ခရိုင်ထဲမှာတော့စစ်ကောင်စီတပ်ကကျေးရွာတွေထဲကိုဝင်ပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်14ဦးကိုဖမ်းဆီးခဲ့ပါတယ်အစပိုင်းတုန်းကတော့20ကျော်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်အသက်ကြီးတဲ့သူတချို့ကိုတော့ပြန်လွှတ်ပေးခဲ့ပါတယ်ဆက်ပြီးတော့ဖမ်းဆီးခံထားရသူတွေလုံးလုံးဆယ်ဘဲကိုရောက်နေတယ်လဲဆိုတာကိုမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်ဒီကြောင့် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ကရင်တိုင်းရင်းသားလက်နက်တိုင် KNU တပ်မဟာ3ထိန်းချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်နယ်ကအုံရှိကုံကျေးရွာအပါဝင်ကျေးရွာတချို့ကိုစစ်တပ်ကမတ်လ20ရက်နေ့တုန်းကလက်နက်ကြီးအလုံး60တဲ့မင်းနဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်အဲ့ဒီကျေးရွာတွေကရွာသား20ကျော်ကိုဝင်ရောက်ဖမ်းဆီးခဲ့ပါတယ်အသက်မပြည့်သေးတဲ့ကလေး3ဦးအပါဝင်14ဦးကိုတော့အခုချိန်ထိဘယ်မှာဖမ်းထားလဲဆိုတာမသိရဘူးဆိုပြီးဒေသခံတဦးက VOA ကိုပြောပြပါတယ
်အမသူရွာထဲဝင်လာတဲ့သူကလူဖမ်းသွားတာလေအဲလူကြီးရောကလေးတွေရောပေါ့ဦးလေသူ့နဲ့လူအကုန်ဖမ်းသွားပြီးတော့သွားပြီးတော့ဖုန်းကြီးရောအရင်မရဖတ်ရောသွားပြီးတော့အကျိုးရောင်းစရာပြီးတမန်ပြီးသူဆိုတော့ပြန်တောင်းတော့လေသူကပြန်မလှုပ်ပေးဘူးအသက်ကြီးတဲ့လူနဲ့ပြီးခြေမတန်ဆွမ်းပေါ့အဲ့နှစ်ယောက်နဲ့ပဲသူကကလေးအဲ့အသက်မပြည့်နေတဲ့ကလေး၃ယောက်ပါဝင်အားလုံး၁၄ယောက်ကျန်နေရမှာအားအကြောင်းကြောင့်တော့မပြောဘူးသူကတွေ့တာနဲ့သူကလူတွေ့တဲ့လူကိုအကုန်လိုက်ဖမ်းတယ်ပဲရွာသားရရဲ့ကြောက်လို့အကုန်ထွက်ပြေးရပေါ့ထွက်ပြေးရောက်ပြီးသူ့နဲ့လူအဖမ်းခံရတာပေါ့
ညောင်လေးပင်ခရိုင်ထဲမှာရှိတဲ့မုံမြို့နယ်ကြောက်ကြီးမြို့နယ်တွေကကျေးရွာ20လောက်ဟာစီးရဲလှုပ်ရှားမှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရပြီးအခုရက်ပိုင်းတွင်စစ်ဘေးဒုက္ခသည်တောင်းလောက်ရှိလာနေပါတယ်
။ဟုတ်ကဲ့အဲ့ဒါစစ်တောင်းကြီးရဲ့အရှိတ်ပကံပေါ့မှာသူကဝင်းကရင်ယူထိရောက်နေတယ်ပေါ့ကျွန်တော်ကရင်ယူအပိုင်ထဲမှာပေါ့တက်မှာတော့လေတူမြို့နယ်ပေါ့အမကြီးပင်စုတို့လိန်ပင်ဝဲတို့စစ်ဖျောင်းတို့ဝဲမှုတို့ဤစုတို့အလေကျွန်းတို့အဲ့ရွာအလုံးအဲ့ရွာ6ရွာပေါ့ဒီကတော့မနေရတော့ဘူးရွာသားကြီးအကုန်ချက်ပြေးနေရတာပါစစ်တပ်လက်နက်ကြီးနဲ့ဒါလည်းပြေးနေတော့အိမ်ငါးလုံးလည်းထိခိုက်ပြီးပြက်သေးသွားတာပါမပိန်းစလုံးအဲစစ်တပ်ပေါ့ခံမရ264ပေါ့ပိန်းစလုံးကကျွန်တော်ညောင်လေးပင်ကြော်ဝိုင်းရင်ပိန်းစလုံးကအချက်ကြီးအနေပေါ့ရွှေချင်းချက်ကြီးပိုင်နေမှာပါမှာပေါ့အားလုံးရွာရဆိုရင်တော့မှအင်းပြီးကြီးရွာတို့ရေတုံးကုန်းကြီးရွာတို့ခင်ကန်းလက်ကြီးရွာတို့အဲ့ရွာသားကြီးရဲ့အဲ့စစ်တပ်စခန်းထိုင်နေရသူမနေရတော့ထွက်ပြေးနေရတာပေါ့လို့ဆန်ရမကောက်ကျွန်တော်တို့ဒီမိုးမမဆိုတဲ့ဒီရောင်မသားအုတ်စုဆိုတဲ့ဟဲ့လားအဲ့ဘက်ရွာရောင်မသားရွာဟိုက်နာမရှိတဲ့ရွာပေါင်းစုံပေါ့အဲ့ညာရွာကြီးအကုန်လုံးအခုချိန်ထွက်ပြေးနေရတာရွာကိုပြန်မဝင်ရဘူးလေစစ်ပေးဆောင်တော့အခုလောဆယ်အဲ့ရရွာ6ရွာပဲ3000ကျော်ကျွန်တော်တို့ဒီဘက်မှာလည်း3000ကျော်အားလုံးစုစင်စစ်ပေးဆောင်က1000မိမျောက်ရှိတယ်မှာ
အခုဆိုရင်စစ်တပ်နဲ့ KNU KNLA PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကရင်ပြည်နယ်ထဲမှာစစ်ဘေးရှောင်3000ကျော်ရှိနေပြီးတနေ့တခြားပိုတိုးလာနေတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ရှင်
ဒါကတော့ KNU တပ်မဟာ3ထိန်းချုပ်ရာကရင်ပြည်နယ်ညောင်လေးပင်ခရိုင်ထဲမှာစစ်ကောင်စီတပ်ကကျေးရွာတွေထဲကိုဝင်ပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်ဒီရွာသား14ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းသတင်းမအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊ညှော်လင့်ချက်တွေ၊ပူကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါလေ VOA American အသံကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ရဲ့မတ်လ24ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေအောင်မြင်ဖို့မှာတော့အမျိုးသမီးတွေရဲ့ပူးပေါင်းပါဝင်မှုနဲ့ဦးဆောင်ပါဝင်နိုင်မဲ့စွမ်းအားတွေကိုလစ်လျူမရှုမိစေဖို့အရေးကြီးတဲ့အကြောင်းအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတွေနဲ့ပညာရှင်တွေကထောက်ပြပြောဆိုလိုက်ကြပါတယ်။မတ်လ22ရက်နေ့အင်္ဂါနေ့ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့ George Washington တက္ကသိုလ်မြန်မာအရေးဆွေးနွေးပွဲတစ်ခုမှာအခုလိုပြောဆိုခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဆရာနာရှင်စန့်ကျင်လှုပ်ရှားမှုစူးစီးညီညွတ်အားကောင်းလာဖို့မှာအမျိုးသမီးတွေဟာဘလို့အရေးပါတဲ့အခမ်းကဏ္ဍမှာရှိနေပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးကစူးစီးတင်ဆက်ထားတာရှုစားနာဆင်ပါရှင
်ကနေဒါလူမျိုးစုတွေအပါအဝင်မတူကွဲပြားတဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့စူးစီးညီညွတ်တဲ့အင်အားစုတည်းရဲ့တည်ဆောက်ဖို့ကြိုးပမ်းအားထုတ်ကြတဲ့နေရာမှာတိုင်းပြည်လူဦးရေရဲ့တဝက်ဝန်းကျင်ရှိတဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေကိုထည့်သွင်းစဉ်းစားပြီးတော့ထိရောက်ရောက်အသုံးချဖို့လိုအပ်တယ်လို့အမျိုးသမီးရဲ့တက်ချွာလှူရှားသူတွေကထောက်ပြပြောဆိုကြပါတယ်။အမျိုးသားနဲ့အမျိုးသမီးတွေးခေါ်ယူဆဖို့မတူကြတဲ့လို့အရေးပါတဲ့ဆုံးဖြတ်ချက်တွေကိုချမှတ်တဲ့နေရာမှာအမျိုးသမီးတွေရဲ့အမြင်မျိုးသမီးတွေရဲ့ကိုစားပြုပါဝင်မှုတွေရှိဖို့အရေးကြီးတယ်လို့ George Washington တက္ကသိုလ် Elliot School နိုင်ငံတကာရေးရာဘာသာရေးဆိုင်ရာပါမောက်ခ Christina Finn ကပြောပါတယ
် Inclusion is important because men and women tend to have different roles in society in Myanmar and so men are thinking about the
အားလုံးပါဝင်တဲ့စုစည်းညီညွတ်မှုမျိုးဖြစ်ဖို့အရေးကြီးပါတယ်ဘာကြောင့်လဲဆိုရင်မြန်မာလူ့အဖွဲ့အစည်းတွေမှာအမျိုးသားနဲ့အမျိုးသမီးတာဝန်ယူကြတဲ့အပိုင်းတွေမတူကြပါဘူးနိုင်ငံရေးစီးပွားရေးနဲ့နေစဉ်ဘဝသွာလာလှုပ်ရှားမှုတွေကိုယ်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုကင်တွယ်ကြရတဲ့အခါမှာအမျိုးသားနဲ့အမျိုးသမီးစဉ်စားတွေးခေါ်လှုပ်ဆောင်ဖို့မတူကြပါဘူး။ဆိုတော့ဒီလိုအရေးကိစ္စတွေမှာအမျိုးသားတွေပဲပါဝင်နေမယ်ဆိုရင်တဝက်လစ်ဟာနေသလိုဖြစ်နေပါလိမ့်မယ်။မပြည့်စုံနိုင်ပါဘူး။လက်ရှိအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပြန်ကြည့်ရင်အမျိုးသမီးတွေဟာဒီလှုပ်ရှားမှုတွေမှာပါဝင်တဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းအိမ်နောက်တာဝန်တွေကလေးနဲ့တက်ကြီးရွေအိုတွေကိုပြုစုစောင့်ရှောက်ရတာတွေလည်းရှိနေပါတယ်။ဒါတွေကအမျိုးသမီးတွေလုပ်ရမယ့်တာဝန်တွေဆိုတဲ့အမြင်တွေရှိနေတာကြောင့်ပါဒါကြောင့်ဒီလိုအမြင်တွေကိုပြောင်းပြီးတော့ဒါဟာအားလုံးမျှဝေခွဲဝေတာဝန်ယူလို့ရတဲ့ကိစ္စတွေဖြစ်တယ်ဆိုတာကိုနားလည်လက်ခံပြီးတော့အမျိုးသမီးတွေအနေနဲ့ဒီလိုအိမ်တွင်းကိစ္စတွေတည်းမဟုတ်ဘဲဆုံးဖြတ်ချက်ချတဲ့နေရာတွေမှာပို့ပြီးတော့ပါဝင်လို့ရအောင်လို့ဘယ်လိုဆောင်ရွက်နိုင်မလဲဆိုတာတွေကိုဒီလှုပ်ရှားမှုတစ်ခုလုံးအနေနဲ့နီလန်ရှာကြရပါလိမ့်မယ်
လူငယ်ရဲ့အနှစ်20လောက်ကလှုပ်ရှားမှုတွေနဲ့တိုင်းရှင်ရင်လက်ရှိနေယူဒေါ်လာကြီးကာလမှာအမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုနဲ့ဥဆောင်မှုကဏ္ဍမှာအတိမတ်ပြုခင်ရတဲ့အခြေအနေတွေအရင်ထက်ပိုပြီးတော့တွေ့လာရတယ်ဆိုပေမဲ့လည်းလူဝက်ချက်တွေကတော့ရှိနေသေးပဲလို့အမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူမက်ခင်လီကလည်းပြောပါတယ
်လက်ရှိအခြေအနေမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုအရင်ကထက်တော့ပိုပြီးတော့ညှင့်တင်ပေးလာတယ်ပိုပြီးတော့အတိမတ်ပြုပြီးတော့ဖိတ်ခေါ်ပေးလာရှိပေမဲ့အားရလောက်တဲ့အနေထားတော့မရှိသေးဘူးလို့ပုံဝင်လည်းပြောလို့ရတယ်အဲ့ဒါကဘာလဲဆိုတော့မျိုးသမီးတွေရဲ့လုံနိုင်ကြံ့စွမ်းစမ်းဆောင်ရည်သူတို့ရဲ့အတန်တွေကိုတည်တည်ချာချာထည့်သွင်းစဉ်းစားပြီးတော့လေးလေးဆက်ဆာနဲ့အတိမတ်ပြုပြီးတော့เนาะပါဝင်လုပ်ကင်နိုင်ခွင့်မှာတော့အားနည်းသေးတယ်လို့မြင်တယ်ဒါကလည်းကျမတို့ကလည်းအရင်တော့လောဘမကြီးပါဘူးเนาะရှေ့မှာဖြစ်တဲ့ခဲ့တဲ့ကျမတို့ရဲ့တမိုင်းကြောင်းအစဉ်လာတွေရနေချင်းညချင်းတစ်ခုခုကိုချက်ချင်းအပြောင်းလဲလူချင်းလို့တော့မရဘူးပေါ့ဒါပေမဲ့ကျမတို့ကတော့မရပေမဲ့လည်းရအောင်ကြိုးစားမယ်တစ်ဖက်ကလည်းအခြားသောအင်အားစုတွေနဲ့အမျိုးသားတွေပဲဖြစ်ဖြစ်အခြားသူတွေကလည်းအမျိုးသမီးတွေရဲ့ပါဝင်မှုကိုဒီထက်ပိုပြီးတော့အထိပယ်ရှိရှိပါဝင်မှုဖြစ်အောင်เนาะဟိုတန်ဖိုးထားမယ်ဆိုရင်တော့ကျွန်တော်တို့လူချင်းနဲ့အခြေအနေအဖြေတကူကတော့ရမယ်လို့တော့ကျွန်တော်ပြောလင်းပါတယ
်ဒီလိုလူဝဲတဲ့အခြေအနေတစ်ခုကိုရောက်လာဖို့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေအတိမတ်ပြုခံလာရဖို့အတွက်အမျိုးသမီးတွေဟာအမျိုးသားတွေထက်အများကြီးပိုမိုအားဆိုင်လှုပ်ဆောင်ကြရတယ်လို့ရှေ့ဆက်မှာလည်းဆက်ပြီးတော့ကြိုးပမ်းသွားရအောင်မှဖြစ်တယ်လို့မက်ခင်လီကပြောပါတယ်
အဲ့လိုအတိမတ်ပြုရဲဆိုတာလေဒီတိုင်းတော့အတိမတ်ပြုတာမဟုတ် ပေါ့เนาะကျမတို့အမျိုးသမီးတွေကပို့ပြီးတော့စူးစမ်းရတယ်ပို့ပြီးတော့ပြင်ပန်းရတယ်ဥမာအပြင်အန်အေရှိတဲ့ထဲကကိုမှပို့ပြီးတော့စွန့်စားပြီးတော့ပေါ့เนาะဒီပိုဇီရှင်ကိုရအောင်မဖြစ်ဖြစ်ဒီအတန်တွေထွက်နိုင်အောင်မဖြစ်ဖြစ်ပို့စူးစမ်းရပါတယ်အဲ့ဒီဟာကိုကျမတို့ကတကယ်ပြပြပြင်ပြင်နဲ့အဓိပ္ပာယ်ရှိရှိ
ကောင်းဆောင်မှုနေရာတွေမှာမူဝါဒချမှတ်တဲ့နေရာတွေမှာပို့ပြီးတော့သူတို့ရဲ့အတန်တွေကိုပါဝင်နိုင်ဖို့အတွက်ကတော့ဟိုစူးစမ်းအောင်မယ်အားမရသေးဘူးလို့ပြောလို့ရတာပေါ့နော်လူ့ဖွဲ့စည်းအတွက်ရေးပါတဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့အရေးကြီးတယ်ဆိုတာကိုအမျိုးသားအမျိုးသမီးအားလုံးကအသိမှတ်ပြုလက်ခံဖို့လိုအပ်နေတဲ့အကြောင်းပညာရှင်တွေနဲ့တက်ကြွလှုပ်ရ
တွေနိုင်ငံတကာမှာရှိထားတာကိုလည်းသူတို့ကထောက်ပြကြပါတယ်။မြန်မာနိုင်ငံမှာလည်းမြို့နယ်ဒေသတချို့မှာအမျိုးသမီးတွေအုပ်ချုပ်ရေးပိုင်ဦးဆောင်မှုနေရာယူလာကြတဲ့အခါအမျိုးသားတွေနဲ့မတူတဲ့ဆုံးဖြတ်လှုပ်ဆောင်ပုံတွေတွေ့ရတယ်လို့ကုလသမဂ္ဂရဲ့လေ့လာစာစစ်မှုတစ်ခုကိုထောက်ပြပြီးပမကခရစ်စတီနာဖင်ကအခုလိုပြောပါတယ်
။ And I think something that's very interesting that was found by a UNDP study in Myanmar in the mid 2010s was thatWhen women lead, they have a different leadership style and a slightly different focus than men. So, for instance,
the 2010ပြည်လွန်ကာလတုန်းကမြန်မာနိုင်ငံမှာလုပ်ခဲ့တဲ့ကုလသမဂ္ဂရဲ့လေ့လာဆန်းစစ်မှုတစ်ခုကအင်မတန်မှစိတ်ဝင်စားဖို့ကောင်းပါတယ်။အမျိုးသမီးတွေဥဆောင်မှုတာဝန်ယူတဲ့အခါမှာသူတို့ဥဆောင်တဲ့ပုံစံကအမျိုးသားတွေနဲ့အနည်းငယ်ကွဲပြားနေတာကိုတွေ့ပါတယ်။ဥပမာမြို့နယ်အုပ်ချုပ်ရေးအဆင့်မှာအမျိုးသမီးတယောက်ဥဆောင်တယ်ဆိုရင်အဲ့ဒီမျိုးနယ်ရဲ့စားနပ်ရိက္ခာဖူလုံရေးရေရရှိရေးနဲ့အခြေခံအဆောက်အုံတိဆောက်ရေးလိုဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုအထူးကအာယုံဆိုင်ဆောင်ရွက်တာတွေ့ရပြီးတော့အမျိုးသားတွေကတော့ဥပဒေနဲ့ညွှန်ကြားချက်ချမှတ်တဲ့ကိစ္စတွေကိုပို့ပြီးတော့အလေးပေးကြတာတွေ့ရပါတယ်။အမျိုးသမီးတွေကဆုံးဖြတ်ချက်မချခင်မှာလူတွေရဲ့အမြင်တွေကိုနားထောင်မတူကွဲပြားတဲ့အယူအဆတွေကိုပြန်လည်စူးစီးပြီးမှချမှတ်တာတွေ့ရပြီးတော့အမျိုးသားတွေကတော့သူတို့ယုံကြည်တာကိုပဲအာဏာရှင်ဆန်ဆန်ဆုံးဖြတ်လုပ်ဆောင်တာတွေ့ရပါတယ်။ဒီမတူညီတဲ့နေရာနှစ်ခုမှာဘယ်တစ်ခုကပိုကောင်းတယ်လို့ကျမပြောလို့တာမဟုတ်ပါဘူးဒီလိုမတူညီတဲ့စဉ်စားဆောင်ရွက်ပုံနှစ်ခုပေါင်းဆက်ပြီးတော့လိုအပ်ချက်နဲ့အညီဆုံးဖြတ်လုပ်ဆောင်နိုင်ဖို့အရေးကြီးပါတယ်တခါတလေကြရင်အလျင်မြန်ဆုံးဖြတ်ဆောင်ရွက်ဖို့လိုအပ်တာမျိုးရှိသလိုအမျိုးသမီးတွေရဲ့အမြင်တွေးခေါ်ယူဆပုံတွေကိုထည့်သွင်းစဉ်းစားဖို့လည်းလိုပါတယ်ဒါကလှုပ်ရှားဖို့အောင်မြင်ဖို့အတွက်အရေးကြီးပါတယ
် everything that's needed in the resistance movement for it to be successful
ဥဆောင်မှုကဏ္ဍတွေမှာအမျိုးသမီးတွေရဲ့ပူပေါင်းပါဝင်နိုင်မှုဟာအမျိုးသားတွေ need to တန်းတူတန်ဖိုးရှိတယ်ဆိုတာကိုအမျိုးသားတွေလက်ခံအသိမှတ်ပြုပြီးမြမရေးဖြည့်ရှင်းတဲ့နေရာမှာဒီချက်ကိုအလေးထားစဉ်းစားရမှာဖြစ်တယ်အမျိုးသမီးတွေပုံမပါဝင်လာအောင်နေရာပေးတယ်လို့လည်းပါမကခရစ်စတီနာဖင်ကပြောပါတယ်အမျိုးသမီးတိုင်းခေါင်းဆောင်ကောင်းဖြစ်မလာနိုင်ပေမဲ့လို့ခေါင်းဆောင်ကောင်းဖြစ်နိုင်တဲ့အမျိုးသမီးတွေအများပြားရှိနေတယ်ဆိုတာကိုလည်းသူကထောက်ပြပါတယ်ဒီလိုမျိုးသမီးတွေအတွက်တန်းတူအခွင့်အလမ်းတွေလမ်းဖွင့်ပေးထားရလိမ့်မယ်လို့သူကပြောပါတယ်
Not every woman is going to be a great political leader. Not every man is going to be a great political leader. But that opportunity should be open to everyone. And
အမျိုးသမီးတိုင်းခေါင်းဆောင်ကောင်းတွေဖြစ်လာမယ်လို့တော့တွက်လို့မရပါဘူး။ဒါပေမဲ့လူမှုအဖွဲ့အစည်းအတွင်းမှာအမျိုးသားအမျိုးသမီးမခွဲခြားပဲအားလုံးတန်းတူပါဝင်နိုင်တဲ့အခွင့်အလမ်းရှိဖို့နဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုအတိအမှတ်ပြုဖို့လိုအပ်ပါတယ်။အင်ပတန်တော်တဲ့ခေါင်းဆောင်ကောင်းဖြစ်လာနိုင်တဲ့အမျိုးသမီးတွေရှိကြပါတယ်။ဒီအမျိုးသမီးတွေအနေနဲ့သူတို့ကိုလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှအစိုးပြန်အပုတ်ချမာတွေကိုစိုးရံပုံပန်နေရပြီးတော့ဥဆောင်နေရမယူကျင်တာမျိုးမဖြစ်တတ်ပါဘူးမြမနိုင်ငံရေးမှရွေးကောက်ပွဲဝင်ပြိုင်မဲ့အမျိုးသမီးတွေကိုနှောက်ယှက်စော်ကားတဲ့အခြေအနေတွေရှိခဲ့မှုပါတယ်ဒီလိုအခြေအနေတွေကိုပြောင်းလဲပြစ်ရမယ်ဆိုတာနားလည်လက်ခံဖို့လိုပါတယ်လူတိုင်းကကိုယ်စွမ်းဆောင်နိုင်တဲ့တတောင်းတနည်းအားကနေပါဝင်ဆောင်ရွက်ခွင့်ရမယ်ဆိုရင်အကောင်းဆုံးအောင်မြင်မှုတွေဖြစ်လာမှာပါ
လက်ရှိဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေရှေ့ရောက်တင်တဲ့လောက်မရောက်တာဟာဒီလိုရေးပါတဲ့အခန်းကဏ္ဍမှာရှိနေကြတဲ့အမျိုးသမီးတွေနဲ့လူငယ်အင်အားစုတွေနောက်သူတို့ရဲ့လုံခြုံရေးနိုင်ငံရေးစွမ်းအားတွေကိုအပြည့်အဝအသုံးမချနိုင်တာကြောင့်ပါလားဒီလိုအချိန်မျိုးမှာမှဒီအင်အားစုတွေကိုနေရာမပေးရင်ရီမန်းချက်တွေရောရှေ့ရောက်ပါအောင်မလားမခင်လေးကတော့အခုလိုပြောပါတယ
်ခုနနေတယ်လို့ပဲပေါ့ဒီအချိန်မှာမှအမျိုးသမီးတွေရဲ့အသံအမျိုးသမီးတွေရဲ့လှုပ်ဆောင်မှုစွမ်းဆောင်ရည်ကိုအတိအမှတ်ပြုပြီးတော့တန်းတူပါဝင်နိုင်ခွင့်ကိုနော်အကောင့်ထဲမပေါ်ဘူးဆိုရင်ကျမတို့ဘယ်အချိန်အကောင့်ထဲပေါ်မှာလဲဆိုတာလည်းမေးခွန်းထုတ်ဆရာဖြစ်တယ်။အခုအချိန်ဟာကျမတို့အနာဂတ်မြန်မာပြည်ကိုတိဆောက်နေကြတဲ့အချိန်ဖြစ်တယ်။အဲ့ဒီအချိန်မှာကျမတို့ကအမျိုးသားအမျိုးသမီးနော်လိင်စိတ်ခံယူမှုကွဲပြားသူအခြားပေါ့နော်background นอกนอกกันจอดนอกกันมาดูได้ดูได้อารมณ์เนี่ยอาจารย์นี่ตัวเนี่ยลูกสาวหนามือสาวสาวยี่ดีกูมาตัวมาใช่ที่มารู้เป็นใช่มาต้องจับเนี่ยงาว่าตาเลยงาว่าลูกไหนเนี่ยที่สู้เพื่อปูบีรอสาวสาวยี่เนี่ยสุดเลยเสียงยูทายเนาะที่มารู้นาก็นั่งเงี้ยกูเป็นลูกมาที่สาวหนามาพบกูแล้วที่เสร็จจับยูจ้าตัวเรามาที่มารู้เชี่ยวมาที่เทปปูสุดเลยอันนี้เรื่องยิ่งใส่ยานายเนี่ยแล้วเจ้าที่มารู้อารมณ์ฮะ จมารุมีดมีแบบพี่มีดาแบบพี่ก็อันนี้เนี่ยเปียงบุเล่าว่าไหมอันนี้อันนี้เนี่ยกูว่ากูเปียงว่ามาเก็บไปแต่ตัวมาลาเปียงไปลุ่มยาวอาจารย์ที่เชียงฮะจมารุอารมณ์อันนี้เนี่ยเปียงบีรออารมณ์หาแทนดูปาวเองลูกสาวนายจมารุนาเกะนายเงี้ยโอ้ตายลับป่าสองยันหายเมสุเรศเนี่ยจูซาเมสุยเนาะจมารุมาจากเกี่ยมารุแทนดูมีดูปาวเองผู้เลี้ยชีเนี่ยลับไปเลยนายเงี้ยโอ้ยาชีเมลุจมารุเนี่ยเลยมา
ที่ลูกน่าเกลียดมากเช่นตัวเนี่ยล่าไปในงานคู่พี่ลาบูมาโรอาลงอาวาวเวนชูบันจ้ามาพี่ตัวลูกแทนลูกยิ้มยาป่าวเวนกูลิซาตีมาพี่ดีตัวเจ้าจะดูขอติดตัวเนี่ยและดูกองเทพพลายมาดาอามิมุยามาพี่เดชราวุจิมพยาเย็นเอเบที่ตัวเองแบบมีดมีกันนักูที่มาเวียนนาเวนพี่บ้าเช่นจิมาพี่มีดพี่บ้าเช่น
คิมชูทรีซีซันเดนซ์เป็นเกเรอันยูดมีกันนักูชูจานาสิงเกียร์อาพิบาร์เชนแต่เป็นในนี้เป็นยาคันนามาตั้งเกมาร์โรตุ้ดาส่งเลยอเมริกันควีนซีซันโกเดนซ์เป็นเจมาร์เรดีดรีมายตุ้ดาส่งเลยอเมริกันควีนซีเจมาร์โรชาวตุยลาเรย์ล้วนตบาวาอุยงโกเปียมิโรปินเซนาเนียนสเวเนียนโชซีเปียมเวเนตั้งแต่การส่งเวนซีเจโพทบียนทาร์เรอุบเรโกอพยวะต้องชาส่งเยโพตัมรากะอเมทบียนไลดาซาราเรโกซูจิบิโร
กว่าองค์การเตรียมพิธาราชูจานาเซมาชิมเจ็ดมิลลิเอ็งเวอเอกาชีเดเอเวอร์เกลจ์ยี่ล้านตบาวาอุยงฮะตัวอย่างทะเลเซนวิโคอังยานีอาพิทลูแต่เนี่ยชีเดอเมริกันวีต้องเสวบุยเล่ทว่าไปได้ไม่เล่นเสียยาจุกกะละด้วยไซบิโอยีเนี่ยมิวปิอาร์ด้วยยี่ตัวยูต้องเสวเกตลูแล้วนี่พ่อยามายี่สิลายาลันจังกูพิจารณาเจ้า
อุ้ยมีทวารลาฮะชาวตุยเป็นสิ่งกุมารีกูค่ะยาดีอุลุพาวเปลี่ยนเปลี่ยนเลยนี่จีมากระบาดล้อยี่ชาบาลาราจังที่อุ้ยงูเปลี่ยนเลยเป็นสิ่งนี้วะเร่ฟลอริดาปีเนก้าโอเคชอบีเยกันงานนี้เชียนจ้าลาเรยีรีกูตุลามบู กูค่ะยี่ลองทำงานสั่งลงนี้บีนี่ยังยีรีกูตั้งสิงห์เอเวอร์เกลย์อุยงเด็กกูซีซันสีมาวะอเมริกันจีเดอเอนจิเนียร์จะพูดกันนี่ยี่ลองทำงานกูเฟฟไว้ลักกูมาสั่งสั่งกับพี่บีร์นัทเอาเนสเซ็ตกูกูเนี่ยมาส่งตั้งเมลุสวาเร่เอเวอร์เกลย์อุยงกูเปลี่ยนเป็นสิ่งบุคุโลสับพิวในไลด์ด้าก็ยี่ที่เด็กสิมาบุคุโลลูไลด์ด้าเจ้าโอเคจูบียี่กันงายยีรีกู แต่ชาเนียลเวบีปูในเดลูเชนเน่นักกุลเลสิมตัวระวังกูเดต้าด้วยมาเว่ยี่สุซามบีลูเรคาเอเวอร์เกลย์เทปยันเทปีเลยอยู่มาเว่ผู้ยิ่งเปลี่ยนเป็นสิ่งที่ดึงยึดจากนักท่องกุญแจมากรุงเกรสลูดอกาอุบลีพิจารณาว่าอเมริกันสุยากาเอเวอร์เกลย์เป็นสิ่งยี่ดอลลาร์ที่บิลเลียนต้องใช้เมลูกรีบอยู่ทาราวะ
ที่มียามีตอนแรกมาทำไมเชิดราทัวร์เกิดลูเชื่อไหมนี่จะดูเลยยี่เบี้ยนี่มันจงยาวตาสีวิลล์เข้าไปเลยโอเคจบียี่กันต่างบ้านมาเลยยี่ลองทำไมสาวผู้สาวเป็นสินิบาร์เลยที่สิมันเก่งปีจีโบปีดาวจูเน่ปีเนี่ยยังบงวิริเลยชิดฮาปีบาบีเปลี่ยนเลยสูบยี่ลาร์เอเวอร์เกลย์อุยงกูเลมิสุยอ่ะเช่นต้องยังเล่าจานในมาเลยเล็บผู้กางจงยาดีการอชาวตัวยาดีพี่เด็กหน่วยมากันนี่เอเปรลล่าดึงพี่บาร์เลยเขมีย์ เนี่ยพงษ์นั่นเองแล้วโมมาก็ส่งบอกปีลวันนี้เนี่ยน้าเซมิกากว่ากันนี่จูเนสเวเนี่ยชอบสิ่งไหนในบุษย์เองสิเป็นอย่างอยู่เป็นสัญญาจังการตัดส่วนบุลูอะไรที่เป็นเว็บมาป่าวนดูริการอ่ะใจส่งอักษรนี่เลยสัวเลยเลี้ยงงูคุยมีมีดงสังสีอะไรฮะบลูมาเปียวเปียวลูไม่อะไรทุจริตยาตาจมิวบ้าเป็นเว็บวันดูริตามกับมีส่วนสังอีกอะไรดีกับจ้าวอะไร
You have to believe in your horse and you also have to believe in yourself.
ကိုယ်မြင်ပေါ်မှာယုံကြည်ဖို့လိုသလိုကိုယ့်ဘာသာလည်းယုံကြည်မှုအပြည့်ရှိရပါမယ်။ကိုယ်မြင်ရဲ့ကြံ့ခိုင်တန်ဆွမ်းမှုကိုတည်ထားရမှာဖြစ်ပြီးတော့နှင်းတွေကြောင့်လမ်းဆိုတာရောဘလောက်သောမမတ်အနေအထားရှိတယ်ဆိုတာရောကိုတည်ထားဖို့လိုသလိုကိုယ်မြင်ဟာဒီအသားစီးတွေကိုဖျက်ချော်နိုင်မှာမလားဆိုတာကိုလည်းတည်ထားရပါမယ်
။မျက်စိသူကကိုယ့်ရဲ့မြင်လမ်းကြောင်းအတိုင်းပြင်းနေအောင်ထိန်းချောင်းရသလိုမြင်းနောက်ကနေကျိုးနဲ့ဆွဲလိုက်သူအနေနဲ့အတားစီးတွေကြာဖြတ်တန်းစီနိုင်အောင်ရဲ့ချိန်ထားတဲ့ဂွင်းလေးတွေကိုလက်မှာဆွတ်လိုက်နိုင်အောင်လဲပံ့ပိုးပေးရပါတယ်။အဲလိုချိန်ဆမိမိလှုပ်ပေးနိုင်ဖို့ဆိုရင်အတွေ့အကြုံလဲလိုအပ်ပါတယ
်။ The skier reads the track and can kind of tell you this.
ဤသောစီးသူကလမ်းကြောင်းကိုကြည့်ပြီးဟိုဘက်သွားဒီဘက်သွားမြင်းမြန်နှီးနှီးစသဖြင့်ကိုယ့်ကိုအချက်ပြဆက်သွယ်ပါတယ်။သူကမြင်းရဲ့အမူအကျင့်ဘလို့ပြေးမလဲစတာတွေလည်းသိထားရပါတယ်။ဒါမှသာ၃ဘက်လုံးအချိတ်ဆက်မိမိလုံနိုင်မှာပါ
ဒီလိုအချိတ်ဆက်မိအောင်လေ့ကျင့်ဖို့လိုပြီးလမ်းကြောင်းကိုလည်းကြိုတင်လေ့လာထားဖို့လိုပါတယ
် You're sitting on top of the ramp
ခေကိုဘယ်လိုဖြတ်ရမလဲဆိုတော့ကြိုကြည့်ထားပါလေသူတို့ကဂုံးစင်းမှမမြင်အောင်လုပ်ထားတာဆိုတော့လမ်းလွှဲသွားမှကိုတည်ထားပါမယ
် Let Fee ကမြင်းဆွဲနှင်းလျှော့စီပြိုင်ပွဲဟာတက်တန်းအရှိချဆုံးဖြစ်ပြီး1949ခုနှစ်မှာစတင်ပါတဲ့1890ခုနှစ်တွင်စီကငွေတူးဖော်တဲ့မိုင်းလုံငန်းရှိရာမြို့လေးဟာခုအခါအလေပတ်လာရောက်သူတွေနဲ့စီကားနေပါတယ
်လက်ဗေးကပြိုင်ပွဲဟာအကောင်းဆုံးပြိုင်ပွဲပါသမိုင်းဝင်အဆောက်အဦတွေစီတန်းနေတဲ့တခြားပရိသတ်ကလည်းအားပေးနေကြတာပါဒါမျိုးဘယ်မှမှမရှိပါဘူးဒီကိုလာရတာအတော်ပြောပါတယ်နှစ်တိုင်းလာမှာပ
ါမြင်းဆွဲနှင်းလျှော့စီပြိုင်ပွဲဟာဥရောပစကန်ဒီနေးဗီးယန်းနိုင်ငံတွေကနေဆင်းသက်လာတာပါခုအခါကနေဒါအမေရိကန်ပြည်ထောင်စုကအိုက်ဒါဟိုဝိုင်ယိုမင်းယူတာပြည်နယ်တွေမှာပါမြင်းဆွဲနှင်းလျှော့စီးပြိုင်ပွဲကျင်းပနေကြပါပြီခင်ဗျာ။လွန်ခဲ့တဲ့နှစ်လတရုတ်နှစ်တည်းကူကာလမှာကာပွဲရုံခမကိုတနတ်သမားကဝင်ပစ်ခတ်တာကြောင့်လူ၁၁ဦးသေဆုံးပြီးတော့၉ဦးဒဏ်ရာရသွားပါတယ်
။ A tragedy that has pierced the soul of
the ဒီကွဲဝေးရာဖြစ်ရတဲ့ခုဟာဒီလင်္ကာရဲ့တမိုင်းကြောင်းမှာအမဲဆက်ဆွန့်ထင်းစေခဲ့ပါပြီ။အာရှအမေရိကန်တိုင်းဝဲလူမျိုးပေါင်းစုံခြေဆက်ရာSan Gabriel Valley ကမွန်ထရီဘတ်မှာဖြစ်ခဲ့တာပေါ့
အခုလိုတနက်ပစ်ခတ်မှုတွေကိုထိန်းချုပ်ဖို့လွန်ခဲ့တဲ့နှစ်ဇွန်လကဥပဒေပြဋ္ဌာန်းထားတာကိုပိုးပြီးတော့ PPCC ဆောင်ရွက်ဖို့သမ္မတဘိုင်ဒန်ကအခုအခါအမိန့်ညွှန်ကြားချက်ထပ်မံထုတ်ပြန်ပါတယ်အသက်21နှစ်အောက်တနက်ဝယ်သူတွေရဲ့နောက်ကျောင်းရာဇဝင်ကိုတရားစစ်ဖို့နဲ့ပြည်နယ်ချင်းကြားတရားမဝင်လက်နက်ရောင်းဝယ်မှုကိုနှိမ်နှင်းဖို့စတာတွေလည်းဒီဥပဒေမှာပါဝင်ပါတယ်
My executive order directs my attorney.
ဒီမိန်ညွှန်ကြားချက်ကြောင့်နောက်ထပ်ဥပဒေပြဋ္ဌာန်းထားတာမျိုးမရှိဘဲနဲ့ရှင်းနေချုပ်ကဥပဒေကခွင့်ပြုထားတဲ့အနေအထားအလုံးအောက်ကနေနောက်ကျောင်းရာဇဝင်ပြည်စုံကိုစုံစမ်းဖို့ဆောင်ရွက်နိုင်ပါလေ
။သမရပိုင်တန်ရဲ့ဆောင်ရွက်ချက်ကိုလက်နက်ကင်ဆောင်မှုထိန်းချုပ်ရေးလိုလားသူတွေကကြိုဆိုကြပါရစေ
။ဒီမိန်ကြောင့်လက်နက်ရောင်းချတဲ့ဆိုင်တွေအနေနဲ့တနက်ဆက်ရောင်းမလားမရောင်းဘူးလားလက်နက်ရောင်းချခွင့် license လုပ်ပြီးနောက်ကျောင်းရာဇဝင်စုံစမ်းပြီးမှရောင်းချမလားဆိုတာဆုံးဖြတ်ရပါမယ်။
လူမှုအတိုင်းဝိုင်းဘေးရန်ကင်းရေးဥပဒေလွန်ခဲ့တဲ့နှစ်ကပြဋ္ဌာန်းရမှာအိမ်တွင်းအကြမ်းဖက်မှုကျွလွန်သူတွေအနေနဲ့လက်နက်မဝယ်နိုင်အောင်တားဆီးဖို့နဲ့အကြမ်းဖက်မှုတားဆီးရေးအစီအစဉ်တွေစိတ်ကြမ်းမာရေးဌာနအတွက်ပြည်ထောင်စုရန်ပုံငွေပို့ချပေးဖို့စတာတွေပါဝင်ပါတယ်။ဒါ့အပြင်ချေမွန်ရေးရိုင်ဖယ်ကင်ဆာမှုတားဆီးရေးနဲ့လက်နက်ထုတ်လုပ်ရောင်းချတဲ့ကုမ္ပဏီတွေတရားစွဲဆိုမခံရအောင်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုဖျက်သိမ်းဖို့ကွန်ဂရက်စ်လွှတ်တော်ကဆောင်ရွက်အောင်ဘိုင်ဒန်ကတွန်းအားပေးနေပါတယ်
။ The gun safety movement itself
is တနက်ဘေးရန်ကင်းရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုဟာဒီမိုကရက်တွေအနေနဲ့ဒီကိစ္စကိုကင်တွယ်ဖို့တွန်းအားပေးရမှာထိရောက်ပါတယ်။တခြားတစ်ဖက်မှာတော့ NRA ရိုင်းဖယ်အသင်းရဲ့ဩဇာကျုံလာတယ်ထင်ပါတယ်။ဒီမိုကရက်နိုင်ငံရေးသမားတွေအတွက်ဟိုတုန်းကလောက်တိတ်မှုစရာမလိုတော့ပါဘူး။
ခုခါအောက်လွှတ်တော်ကို Republican တွေချီးဆိုထားတာကြောင့်လက်နက်ထိမ်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့တိတ်လလနေလာတာပါ။ဒါကြောင့် Biden အနေနဲ့သမရလုတ်ပိုင်ခွင့်သုံးပြီးအမိန့်ကြေညာချက်ထုတ်ပြန်ဖို့တချို့လှုပ်ရှားသူတွေကလိုလားနေပါတယ်။တနက်ပစ်ခတ်မှုတွေဖြစ်ပွားရမှာပြည်ထောင်စုအဆင့်တာဝန်ရှိသူတို့ကဓာတ်ရိုက်ကြီးကြပ်ကင်တွယ်နိုင်အောင်ခန့်အပ်ဖို့ပြစ်မှုအကြိမ်ကြိမ်ကျူးလွန်သူတွေရဲ့တနက်ကင်ဆောင်ခွင့် license ကိုရုပ်သိမ်းဖို့စတာတွေလည်းအကောင့်ထဲဖောပေးဖို့သူတို့ကတိုက်တွန်းပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုရဲ့လက်နက်နဲ့ပတ်သက်တဲ့ဥပဒေတွေဟာအားအနည်းဆုံးဖြစ်တယ်လို့ကမ္ဘာပေါ်မှာလက်နက်အများဆုံးလက်ဝယ်ရှိတဲ့နိုင်ငံဖြစ်ပါတယ်။လက်နက်တန်း390လောက်နိုင်ငံတွေမှာကင်ဆောင်တာကြောင့်ဒီအရေးအတွက်ဟာလူတဦးကိုတနက်တက်လက်ကျော်နှုန်းကင်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။မတ်လ14ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာမြေချောင်းများနေ့မှာတော့တီဘောမြို့နယ်တွေကဒေသခံတွေကရှမ်းပြည်နယ်တွေကမြေချောင်းတွေကိုလွတ်လွတ်လပ်လပ်စီစဉ်ခွင့်ပေးပါလို့တောင်းဆိုရင်းနဲ့နမ်းမမြေချောင်းမှာဆက်တီဆောက်မဲ့စီမံကိန်းကိုကန့်ကွက်ပါတယ်။ဒေသခံတွေဘာကြောင့်ဆက်တီဆောက်မှာကိုကန့်ကွက်ပါတယ်လဲဆိုတာကိုဘူမိနည်းပညာအင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါခင်မျိုးသက်ကမေးမြန်းပြီးတင်ပြပေးထားပါတယ်ရှင
်။မတ်လ22ရက်နေ့ကကပတ်ောက်သုံးရင်လေးပေါ့နော်။နောက်မတ်လ14ရက်နေ့တော့လည်းဒီနိုင်ငံတကာမြေချောင်းများနေ့ဆိုပြီးထိမ့်မှတ်တယ်လောက်ကြပါတယ်။တောက်သုံးရင်ကအမတန်မှတန်ဖိုးရှိနေတဲ့အချိန်ပေါ့နော်။အဲ့အချိန်မှာမြေချောင်းနေပေါ်မှာဆယ်တွေတိဆောက်တာနဲ့ပတ်သက်ပြီးတော့မြေချောင်းဆိုတာကဒီတောက်သုံးရင်အရင်မြက်တစ်ခုပေါ့နော်ဆိုတော့ဒီတောက်သုံးရင်အရင်မြက်တစ်ခုဖြစ်တဲ့မြေချောင်းတွေပေါ်မှာဆယ်တိဆောက်တာနဲ့ပတ်သက်ပြီးတော့အကျိုးနဲ့အပြစ်နဲ့ဘယ်ဟာပိုများလဲဟုတ်ကဲ့ချစ်ဖို့ကိုနားဆောက်ကြရအောင
်ဒီတောက်သုံးပုံမှာဆယ်တားလိုက်ပြီဆိုလို့ရှိရင်ဆယ်ရဲ့သဘာဝပတ်ဝန်းကျင်ပေါ်မှာထိခိုက်မှုရဲ့အကျိုးဆက်တိခံစားမှုတွေရှိပါတယ်ဟုတ်ကျွန်တော်တို့ဟိုရှိရှိတော့ဒီဘေးရဆိုးကျိုးတွေကိုအတိနေကြတာပေါ့အတိနေတဲ့အခါကျတော့ကျွန်တော်တို့ရေအတွက်ဆိုလို့ရှိရင်ဟလာဆယ်ရေတိဆောက်ခဲ့တာနှစ်ထောင်နဲ့ချီရှိပါပြီတောက်သုံးရေအတွက်တင်မကပါဘူးဆယ်ရေအတွက်ပါတိဆောက်ပါတယ်အခုခင်မှာကတော့ကျွန်တော်အရေးကြီးဆက်စစ်စပိုင်းတွေပါတခါပါလာတယ်ပေါ့တချို့ကျတော့လေ industrial use ပေါ့တောက်သုံးရေအတွက်တင်မကဘူးဆိုကြပါစို့ဥမာ mine to me ဆက်ယူနေတိဆောက်မှာဆိုအဲ့ဆက်ယူနေသုံးဖို့အတွက်အနည်းနာလေးမှာဆယ်ရေဒါနော်အသေးစားလေးတွေဖြစ်ကောင်းဖြစ်နိုင်အဲ့ဒါကြီးဆယ်ကြီးတွေတော့ဖြစ်မှာမဟုတ်ဘူးသို့တော့တောက်သုံးရေအတွက်ကတော့ဆယ်ကြီးတွေကတော့တိဆောက်တော့မယ်တိဆောက်တဲ့အတွက်ကြောင့်မလို့အကျိုးများခဲ့တယ်လို့ပြောလို့ရတာပေါ့နော်အပြစ်တွေကနောက်ပိုင်းကျတော့မှပေါ်လာတဲ့အပြစ်တွေပေါ့နောက်ပိုင်းမှပေါ်လာတဲ့အပြစ်တွေကိုကျွန်တော်တို့ကပြန်ကြည့်ရမှာပေါ့အကျိုးအပြစ်ကိုကြည့်ပြီးတော့မှအပြစ်များလို့ရှိရင်တော့မဆောင်နဲ့ပေါ့အကျိုးများလို့ရှိရင်တော့စောင့်မယ်ဆိုတဲ့နည်းပြတစ်ခုဖြစ်လာတာပေါ့နော်
မြေချောင်းတွေပေါ်မှာဆယ်တွေတိဆောက်တာရဲ့ဒီအကျိုးပေါ့နော်ဘာအကျိုးရှိလဲဆိုတော့ပြောပြပေးပ
ါနံပါတ်1ကတောက်သုံးရေပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ကခုနကပြောရေးဘလောက်ကြီးလဲအရေးကြီးလဲပြောကျွန်တော်တို့မြန်မာစကားပေါ်မှာရေးအသက်ကတစ်မိနစ်ပဲကျွန်တော်ပထမအကျိုးကျေးဇူးကကျွန်တော်တို့ရေးရရှိတောက်သုံးရေရရှိဒုတိယအကျိုးကျေးဇူးကစိုက်ပျိုးရေရရှိနံပါတ်ခင်မီတိုးတက်လာတဲ့အချိန်မှာတော့ကျွန်တော်တို့ကပါလဲလျှက်စစ်စွန်းရင်အတွက်ဆယ်တိဆောက်တာရှိတယ်နံပါတ်4ချက်အနေနဲ့ကတော့အပန်းဖြေဖို့အတွက်ပြီးတော့နောက်တစ်ချို့ဆယ်တွေကတော့ industrial ဆက်မှုလက်မှုအတွက်သုံးမှုအတွက်ရေပေါ့လို့လို့သူ့အတွက်ဆောက်ရတာတသက်ရှိတယ်အထူးသဖြင့်မိုင်းတွေတူးမယ်ဆက်မှုလက်မှုလုပ်ငန်းတွေအတွက်အရေးပေါ်လို့ရေတန့်ကြရလက်မလို့တဲ့အတွက်အဲ့ဒီအတွက်တသက်ဆယ်တီဆောက်တာရှိဆိုတော့အကျိုး၄မျိုးအတွက်ကျွန်တော်တို့ဆယ်တွေကိုတီဆောက်တယ်လို့အကြမ်းမြင်ပြောလို့ရတာပေါ့ဗျဆယ်တီဆောက်တဲ့အခါကျရင်ခုနလူလားချက်၄ခုလုံးကိုအထဲမှာသုံးခုဖြည့်ဆည်းပေးနိုင်တယ်နှစ်ခုဖြည့်ဆည်းပေးနိုင်တယ်ဆိုတော့ဆယ်မျိုးကိုလည်းတိဆောက်တာရှိတယ်အဲ့တော့သူတို့အဲ့ဒါကြတော့ multi purpose den ပေါ့ဟုတ်ဒီရချက်တစ်ခုလည်းတိဆောက်တာမဟုတ်ဘူးပေါ့နော
်ဒီလိုဆယ်တိဆောက်တာဟိုနောက်ပိုင်းမှာဟိုအဖြစ်တွေအများကြီးတွေ့လာတယ်လို့ဆက်သပြောကြတာလေဘယ်လိုမျိုးအဖြစ်တွေများဒီဆယ်တိဆောက်လို့ရတို့ကြုံရတဲ့ပေါ့နော်ခြိတက်ရောက်မှုတွေပြောပြပေးပ
ါဘယ်လိုမျိုးပေါ့နော်ကျွန်တော်တို့ဒီဘယ်လို community studio ဆိုတဲ့ကိစ္စကကျွန်တော်ကလှုပ်ပြီးတော့နှစ်တော်ကြာမှပဲတရားတွေကတိလာတာပေါ့နော်လှုပ်တဲ့အခါမှာသူကလေးခန္ဓာခွဲပြီးတော့ဖော်ပြရတာရှိတယ်။ဆယ်ရဲ့အထက်ဘက်မှာဖြစ်တဲ့စိုးကျိုးတွေကဘာတွေလဲ။အောက်ဘက်မှာဖြစ်နိုင်တဲ့စိုးကျိုးတွေကဘာတွေလဲ။ဒီဆယ်ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူမှုဘဝထိခိုက်မှုတွေကဘာတွေလဲ။သူကဆယ်တီဆောက်စဉ်ကာလမှာဖြစ်ပေါ်နိုင်တဲ့ဒီလိုစိုးကျိုးတွေကဘာလဲ။ညမှာကျွန်တော်နောက်တစ်ခုထည့်ကျင်တဲ့အတူကဘာလဲဆိုတော့ဆယ်တီဆောက်လိုက်လို့ဖြစ်ပေါ်လာတဲ့နည်းလမ်းအဲ့တော့ reservoir induced seismicity လို့လည်းခေါ်တယ် reservoir triggered seismicity လို့လည်းခေါ်တယ
်ဆယ်ရဲ့အထက်ပိုင်းမှာကျုံရတဲ့ပြဿနာတွေပေါ့နော်အဲ့ပြဿနာတွေဘာတွေလဲပြောပြပေးပါဦ
းဟုတ်ကဲ့အဲ့ပြဿနာတွေကသူကဆုံးရှုံးမှုတွေဆုံးရှုံးမှုတွေလို့သူကအထက်မှာဘာတွေပါလဲဆိုတော့ရှင်းအောင်အမွေနှစ်တွေနည်းမြုပ်သွားနိုင်တဲ့ကိစ္စနောက်တစ်ခုကတွင်းတဲ့တယံဇာတခုအောင်တဲ့နေရာတွေတပ်ပြုတ်တိုက်တွေရှိတဲ့နေရာတွေပုံမှာရေဖုံးလွှမ်းနေသွားတဲ့အခါကျရင်ကျွန်တော်တို့ကရှာဖို့ခက်ခဲလာတာရေထုတ်လို့ဖို့ခက်ခဲလာတာအဲ့ဒီပုံမှာရေဆယ်ရေတွေလွှမ်းနေတဲ့အတွက်ကြောင့်ဆယ်တိဆောက်လိုက်ပြီဆိုဆယ်ရဲ့ catchment area ဆိုတာကဘာမှနောက်ထပ်ထိခိုက်လို့မရဘူးအထူးသဖြင့်တောက်သုံးရေအတွက်ဆယ်ရေဆိုလို့ရှိတယ်ဆိုတော့ဒီတောက်သုံးရေထဲကဆယ်ရေမှာကျွန်တော်တို့ကဘာအစိတ်တောက်မှအဖြစ်မခံနိုင်ဘူးဥပမာအဖြစ် arsenic လိုဟာမျိုး
မာကီဗီလိုဟာမျိုးအဲ့လိုမျိုးနော်အဲ့လိုဟာမျိုးအစိတ်တော့ဖြစ်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်တော်ကြီးကိုဆုံးရှုံးမှုများနေတယ်အဲ့တော့ခုနပြောတဲ့တတုတိုက်တွေထုတ်မယ်ဆိုရင်ဒါမျိုးတွေကထွက်လာနိုင်တယ်အဲ့တော့တတုတိုက်ရှိတာလည်းကျွန်တော်တူးနိုင်တော့မှာမဟုတ်ဘူးနောက်တစ်ချက်ကတော့ဘူမိဗေဒဆိုင်ရာအချက်လက်တွေဆုံးရှုံးသွားတယ်အဲ့ကျွန်တော်ကဘူမိဗေဒဆိုင်ရာအချက်လက်တွေကကျွန်တော်မြေကြီးပေါ်မှာပေါ်နေတဲ့ကြောက်တုံးတွေဟလားချောင်းထဲမှာပေါ်နေတဲ့ကြောက်တုံးတွေစသဖြင့်ကျွန်တော်တို့ကလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်တာကိုဆိုတော့အဲ့လိုအချက်လက်တွေကျွန်တော်အလွယ်တကူမရနိုင်တော့မျိုးပေါ်ခွင့်ဆင်းပြီးတော့အလွယ်တကူမရနိုင်တော့နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီ cynic quality လို့ခေါ်တာပေါ့နော်ဟိုတဘာဝအလှပတွေလူကိုရှိတဲ့အလှပတွေကရုပ်လျော့သွားရင်လည်းရုပ်လျော့သွားမယ်လုံးဝပပျောက်သွားနိုင်တယ်ဆိုကြပါဦးဗျာဥပမာလို့ကျွန်တော်မြစ်ဆုံဆယ်ကြီးစောက်လိုက်တယ်စောက်လိုက်လို့ရှိရင်မြစ်ဆုံဆိုတဲ့အနှစ်သာရပျောက်ဆုံးသွားပြီမရှိတော့ဘူးဆိုတော့လုံးဝမြစ်ဆုံဆိုတဲ့အရာသာလုံးဝရှိတော့မှာမဟုတ်ဘူးအဲ့ဒီမြစ်ဆုံဆိုတဲ့တဘာဝအလှပတရားတွေကိုနောက်လူတွေလည်းဘယ်တော့မှတွေ့ရတော့မှာမဟုတ်ဘူးရှေ့လူတွေလည်းပြောတဲ့ပုံမြင်နဲ့ပဲဖြစ်သွားမှာပေါ့နော်အနောက်ကဆယ်အထက်ပိုင်းမှာဗာရီရှိနိုင်သေးတယ်ဆိုတော့လူနေအင်ဂျီတွေရှိနိုင်သေးတယ်တကယ်လို့ဆယ်ရဲ့ပရဝုံထဲမှာကြာရောက်နေမယ်ဆိုရင်ကျွန်တော်တို့ရွှေပြောင်းပြရမယ်ဖြည့်ဆည်းပြရမယ
်ဒီဆယ်တိဆောက်လို့မြေအထက်ပိုင်းကတခြားဖြစ်လာတဲ့ဒီရိုက်ခတ်မှုတွေလည်းတခြားဗာရိုက်ခတ်မှုတွေရှိပါတ
ယ်ရှိပါသေးတယ်ဒီစိုက်ပျိုးမြေတော့သူကရေမြုပ်မှာ哦နောက်တစ်ခါကျတော့တစ်တောမြေတွေရှိတယ်တစ်တောမြေတွေကလည်းရေဖုံးလွှမ်းသွားမယ်ဆိုရင်အဲ့တစ်တောမြေတွေမှာနေထိုင်တဲ့ပရိစ္ဆန်တွေနေရာထိုင်ခင်းတွေပျက်စီးဆုံးရှုံးသွားမှာပေါ့အဲ့လိုဆောက်လိုက်ပြီဆိုရင်သူကရောက်ရည်ကသူကအလွယ်ကူမစီးဆင်းနိုင်တော့ဘူး။ဒါဝင်သွားပြီစေတယ်။ရေတွင်းနေရေကန်တွေကိုပျက်စီးစေနိုင်တယ်။ရေဝေရဝန်းတစ်ခုလုံးမှရှိနေတဲ့ဒီဒေယာစနစ်တွေလုံးဝပျက်စီးသွားနိုင်တယ်။တဝက်တစ်ဖြက်ပျက်စီးသွားနိုင်တယ်။အဲ့ဒီပျက်စီးမှုကဆယ်ပရဝုန်နေမကဘူး။အဲ့ဆယ်အထက်ပိုင်းကျတဲ့မြေချောင်းပြားတွေအထိအောင်အဲ့ဒီအကျိုးဆက်ကဖြစ်နိုင်တယ်။နောက်တစ်ခုအရေးကြီးဆုံးအချက်တစ်ခုကြံသေးတယ်။ငါးတွေရဲ့သူဥချတဲ့เนี่ย breeding grounds เนี่ยเป็ดซี้ตัวนึงปิดชะอุทุติดีษาแคนาดาတို့อเมริกาတို့ที่เซลล์มางาเนี่ยโหมีพยาธิได้ที่เป็ดไปแล้วอุริฉะจ๋าไอ้อุฉะในญาณนี่เป็ดตัวได้อะตั่วจองงาพั้นงานี่ไม่ได้ไปอ่ะเลยญาติมาเนาะจันทร์เราอกูงะตะหลอกสุรุษิเราเงินๆเนาะตะหลอกตะตองจอหลอกสิงะตะหลอกเนี่ยอกูอ่ะเปลาะเนี่ยตะหวาจอๆหลอกไปสิเลยบ้านเนี่ยงะตะหลอกเนี่ยไอ้เนี่ยนี่เราเลิกลาราไม่ชื่อบาจังผิดเลยสรเราประมาณเนี่ยตุเตนะลุทาราไม่ชื่อเราไอ้หลอกจี้ได้งะตะหลอกดิประมาณเนี่ยไม่ชื่อหรอกไม่ชื่อได้จองเนี่ยคุณน่ะပြောสู spawning ground จองน่ะธรรมะมุละสิอล้นจองงาพั้นหลูล่ะธรรมะมุละสิออกจากติดดอริเป็ดสิหลูล่ะดาอย่าแท้ซึนซ้าติเนี่ยหาอีปอเนา
ะดร.ชิโกโกเนี่ยပြောจ้าจังเลยเว้ยดีตะเถนปัดแต่ไต่ปันเนี่ยนี้ปัญญาบรรณะกูดีมาเว้ยยันหน้าเลยเปียสิรอบต่อไปมาเปลี่ยนไปส่งยาอู
ဒေါက်ခင်မျိုးသက်ရဲ့သိပ္ပံတဲ့ဤပညာခန္ဓာကိုရှူစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေဆုံးသက်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလဲပြောပြပေးပါမယ်ရှင
်မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုလုံနိုင်အောင်ပံ့ပိုးနေတဲ့လုပ်ငန်း6ခုနဲ့လူပုဂ္ဂိုလ်2ဦးကိုရေးယူတက်ခတ်လိုက်တယ်လို့အမေရိကန်ဗန္ဓာရေးဌာနကဒီကနေ့မက်စ်လာ24ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြေညာပါတယ်98နှစ်ပြည့်တော်လှန်ရေးနေ့ဓမ္မမုတ်တမတော်နေ့အထိမ်းအမှတ်အတွက်မြမဆင်အနာပိုင်းတွေပြင်ဆင်နေတဲ့အချိန်မှာစစ်တပ်အတွက်လေရင်လောင်စာတွေကိုတင်ပို့တူလောင်ဖြန့်ဖြူးပေးနေသူတွေကိုအချိန်ကိုက်တန်ခတ်လိုက်တာလို့ထုတ်ပြန်ချက်မှာဖော်ပြပါတယ် HSM Group HSM Trading Company Limited Cargo Link Petroleum Logistics Company Limited Star Safara Group of Companies Now Star Safara Trading Company Limited နဲ့ Singapore အခြေစား Star Safara Group of Limited စတဲ့လုပ်ငန်း6ခုကို American အစိုးရရဲ့အရေးယူတဲ့စီးနှဲမှာထည့်သွင်းလိုက်တာပါစီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်နဲ့သူ့ရဲ့ဇနီးဒေါ်ဝင်းမင်းစိုးတို့ကိုလည်းမြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းကိရိယာတွေကိုဝယ်ယူပေးနေတဲ့အတွက်ကြောင့်အရေးယူလိုက်တယ်လို့ကြေညာချက်မှာဖော်ပြပါတယ် Star Safara Company ကိုပိုင်ဆိုင်တဲ့ဦးထွန်းမင်းလက်ဟာမြို့ရေးစေဝါမှောက်ကမှုငွေကြေးခွာချမှုတွေနဲ့ထိုင်းနိုင်ငံမှာ2020စက်တင်ဘာလကတည်းကဖမ်းဆီးခံထားရတဲ့သူပါစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လာရဲ့သားဖြစ်သူကိုအောင်ပြည့်စုံနဲ့သမီးဖြစ်သူမက်ခင်တီရီတပ်မုံတို့နဲ့ဆက်နွယ်နေတဲ့ဆက်ရွယ်စတဲ့တွေအများအပြားသူစီကနေထိုင်းရဲတပ်ဖွဲ့ကတင်စီရမိခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီမိုကရေစီလူပေါင်းလိုလာတဲ့မြန်မာပြည်သူတွေရဲ့စိတ်ကူးမျှော်လင့်ချက်တွေကိုဖျက်ဆီးတဲ့မြန်မာစစ်တပ်တာဝန်ယူတာဝန်ခံမှုရှိလာအောင်အမေရိကန်ပြည်ထောင်စုကဆက်လက်ဆောင်ရွက်ပြီးတက်ခတ်မှုတွေလုပ်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းကြေညာချက်ထုတ်ပြန်ပြောကြားပါရရှင်။
ောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမုံပါရှင် VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လူရဲဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.